Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်ဗီယိုအမေရိကန်တန်ရဲ2024ခုနှစ်ဇန်နဝါရီလ30ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်လိုင်းဒိုမီတာ3249လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ဂျော်ဒန်နိုင်ငံမှာအမေရိကန်တပ်သား3ဦးဒရုန်းတိုက်ခိုက်မှုကြောင့်သေဆုံးသွားတာနဲ့ပတ်သက်လို့ကြီးမားတဲ့တုံ့ပြန်မှုလုပ်ဖို့အစီအစဉ်နေတယ်လို့အမေရိကန်သမ္မတအင်ပီရိုကပြောပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်ပေါ်မှာထိခိုက်နိုင်ခြေရှိတာတွေကိုစီးပွားရေးလုပ်ငန်းတွေသတိပြုစဉ်းစားဖို့အမေရိကန်ဆွေးနွေးကနေပြီးတော့အကြံပြုချက်တရထုတ်ပြန်ပါတယ်။မြမရေးအာဆီယံကျိုးပမ်းမှုတွေပေါ်မှာနိုင်ငံရေးအရသုံးချမှုတွေကိုကာကွယ်နေအောင်လို့မြမရေးပါဝင်ပတ်သက်သူတွေအမျှော်မြင်ရှိကြဖို့ဆိုပြီးတော့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကသတိပေးပြောဆိုပါတယ်။
ကရင်ပြည်နယ်မှာစစ်တပ်ရဟယင်ပြစ်ချခံရတဲ့ဆိုတဲ့အကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့တရုတ်ဆိုင်ရာမူဝါဒနဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေအပေါ်သဘောထားစစ်တပ်တင်ဂါဇာမှာဖုံးအားသွင်းနိုင်ဖို့နဲ့ဘက်ထရီတွေအပြည့်နိုင်ဖို့အလဲကျဆောင်ဆန်းချရတဲ့အခြေအနေပြင်းထန်ကလယ်သမားတွေရဲ့အခက်အခဲစတဲ့သတင်းဆောင်မတွေကိုလည်းသတင်းတွေပြီးမှနားဆင်ကြရပါမယ်။အဖက်ဆင်ကဏ္ဍတွေတဲမှာတော့သတင်းထောက်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောက်သတင်းလှအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်ရှင်။ခုတော့ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်းကတင်ပြပေးပါမယ
်။ဂျော်ဒန်နိုင်ငံမှာအမေရိကန်တပ်သား3ယောက်ဒရုန်းတိုက်ခိုက်မှုကြောင့်သေဆုံးသွားခဲ့တာနဲ့ပတ်သက်ပြီးအကျိုးဆက်အလွန်ကြီးမားမဲ့တုံ့ပြန်မှုမျိုးနဲ့တုံ့ပြန်မှုအမေရိကန်ကစီစဉ်နေတယ်လို့သမ္မတအင်ဘျူရိုကတနင်္လာနေ့ကပြောကြားလိုက်ပါတယ်။ဆီးရီးယားနယ်စပ်နေဂျော်ဒန်အရှေ့မြောက်ပိုင်းကအမေရိကန်စစ်သားတွေနေထိုင်ရာနေရာကိုတိုက်ခိုက်ခဲ့ရမှာစစ်သား34ယောက်လက်ဒဏ်ရရှိခဲ့ပါသေးတယ်။ဒီအတွက်အီရန်ကျောင်းတော်နောက်ခံစစ်သွေးကြွတွေအပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအပြစ်ဖို့လိုက်ပါတယ်သမ္မတဘိုင်ဒန်မျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ဂါဘီက CNN ရုပ်မြင်သံကြားကိုသမ္မတဘိုင်ဒန်တုံ့ပြန်နိုင်မယ်လို့ကြေညာပါဒါပေမဲ့အမေရိကန်ကအီရန်နဲ့စစ်မဖြစ်ချင်တယ်လို့အရှေ့လေပိုင်းမှာပဋိပက္ခပူကျဲပြတ်လာအောင်မလုပ်လို့ဘူးလို့လဲဂျွန်ဂါဘီကဆိုပါတယ်အောက်လွတ်တော်က Republican ဝေဖန်သူတချို့ကတော့အီရန်ကိုဓာတ်ရိုက်တိုက်ခိုက်ဖို့ဒီမိုကရက်တပ်ပကိုတောင်းဆိုလိုက်ကြပါလေပါလက်စတိုင်းနိုင်ငံကိုထောက်ခံဖို့ကာကွယ်ပုံနဲ့ပတ်သက်ပြီးတော့အခုခါရေးအုပ်စုတွေကဆုံးဖြတ်ကြရမှာတော့အီရန်နိုင်ငံကဘယ်အခန့်ကဏ္ဍကမှမပါဝင်ပါဘူးလို့အီရန်နိုင်ငံ၏ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနာဆာကနာနီကပြောကြောင်းအီရန်နိုင်ငံတို့ပိုင်သတင်းဌာန IRNA ကပြောပါတယ်အမေရိကန်နိုင်ငံ၏ဝန်ကြီးအန်တိုနီဘလင်ကန်နဲ့မြောက်အတ္လန်တိတ်စီးရေးမဟာမိတ်အဖွဲ့ NATO အတွေ့အမှုချုပ်ယွန်စတန်တန်ပတ်တို့အမေရိကန်နိုင်ငံဝါရှင်တန် DC မှာတနင်္လာနေ့ကတွေ့ဆုံခဲ့ကြပါတယ်။ NATO တွေ့မှုချုပ်ဟာယူကရိန်းကိုဆက်လက်အကူအညီပေးရေးတိုက်တွန်းမှုလွတ်တော်အမတ်တွေပြင်ကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံမှုအမေရိကန်ကိုရောက်ရှိနေကြတာပါ။ယူကရိန်းကူညီပေးရေးကိုအမေရိကန်နိုင်ငံရဲ့နယ်စပ်လူဝင်မှုကိစ္စတခြားနိုင်ငံရဲ့ကိစ္စတွေနဲ့အောက်လွတ်တော် Republican အမတ်တွေကချိတ်ဆက်ထားတာကြောင့်ကြံ့ကြာနေတာဖြစ်ပါတယ်။ယူကရိန်းမှာဖြစ်ပျက်နေတဲ့အကျဉ်းပြတ်ချက်ဆမှုတွေကိုဝေဖန်သူတွေကထောက်ပြထားကြပါတယ်။ရုရှားကိုတိုက်ဖို့အမြောက်ကြီးတွေဝယ်ယူရေးသတ်မှတ်ထားတဲ့အမေရိကန်ဒေါ်လာတန်40ကိုအလွဲသုံးစားလုပ်ဖို့လက်နက်ကုမ္ပဏီဝန်ထမ်းတွေကတာဝန်ရှိသူတွေနဲ့ရှိုးဝယ်ပူးပေါင်းကြာစီခဲ့ကြတယ်လို့ယူကရိန်းလုံခြုံရေးဌာနကစနေနေ့ကပြောထားပါတယ်။၅ယောက်ကိုတရားစွဲဆိုထားပြီးတယောက်ကိုဖမ်းဆီးထားပါတယ်။ငွေတွေကိုတော့သိမ်းဆည်းရမိပြီးကာကွယ်ရေးဘတ်ဂျက်ကိုပြန်လည်လွှဲပြောင်းပြီးပြီလို့ယူကရိန်းရှေ့နေချုပ်ကပြောပါတယ်ခင်ဗျာ။
and then menet phan myanmar wa da season ni go menet 6 nai ga ni 9 nai thi pyrometer 32 kHz 9335 ne 9383 nya pyrometer 49 kHz 6153 nya pathama nai wa ma line meter 190 kHz 1505 ro ga ni pyo thau twin pin ni ba ye shin
in ga ni menet khin tarin ni go voa yau tan ga ni set let chin nya ni ba de မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်ပေါ်ထိခိုက်နိုင်ခြင်းအပြစ်ကျချစားမှုလူခွင့်ရေးနဲ့အလုံသမားခွင့်ရေးချိုးဖောက်မှုတွေအားပေးမိနိုင်ခြင်းကိုစီးပွားရေးလုပ်ငန်းတွေနဲ့လုပ်ငန်းရှင်တွေသတိပြုစဉ်းစားနိုင်ဖို့အတွက်နောက်ဆက်တွဲအကြံပြုစာလွှာကိုအမေရိကန်အစိုးရကတနင်္လာနေ့ကထုတ်ပြန်လိုက်ပါတယ်။2022ခုနှစ်ဇန်နဝါရီလတုန်းကလည်းအခုလိုအကြံပြုစာလွှာထုတ်ခဲ့ပြီးဖြစ်ပါတယ်။အဲ့ဒီအကြံပြုချက်ကိုအခုစာလွှာကနောက်ဆက်တွဲထပ်မံဖြည့်ဆည်းလိုက်တာပါ။ဒီမိုကရေစီလူခွင့်ရေးအတွက်ရထမအေးစရာဖြစ်ပြီးအကျင့်ပြတ်ချစားမှုကိုအားပေးနိုင်တဲ့ဖြည့်ဆွတ်နယ်ပယ်တွေကတော့မြေရှားတပ်တုလုပ်ငန်း အခြေခံတပ်တူတွေဖြစ်ကြတဲ့ဂျင်းနီခဲနီကယ်တန်ဘျူအလူမီနီယံသွတ်နဲ့ရွှေလုံငန်းတစ်လုံငန်းလေကြောင်းဆိုင်ရာဝန်ဆောင်မှုအစိပ်ပိုင်းရောင်းဝယ်ပံ့ပိုးမှုနဲ့လောင်စာဆီလုပ်ငန်းတွေဖြစ်ကြတယ်လို့ကြေညာချက်မှာပြောထားပါတယ်။ဇရက်ဘေးစရာလုံဆောင်ချက်တွေကတော့စစ်တပ်ကအသုံးပြုလာမှာစစ်တပ်ကိုပံ့ပိုးတာနဲ့နိုင်ငံတော်ပိုင်းဗန်တွေနဲ့တခြားငွေကြေးဝန်ဆောင်မှုတွေကိုအသုံးပြုတာနိုင်ငံတကာအသိမှတ်ပြုထားတဲ့အလုံမွားခွင့်ရေးတွေကိုချိုးဖောက်နိုင်တဲ့လုံဆောင်ချက်တွေဖြစ်တယ်လို့ကြေညာချက်မှာသတိပေးထားပါတယ်။မြန်မာနိုင်ငံ2024ခုနှစ်မှာခရီးယာဘာသာဝင်တွေကိုယုံကြည်ရာကိုယ်ဝယ်ဝေးပြီးဖို့အခက်အခဲဆုံးဖြစ်လာနေတဲ့ကမ္ဘာနိုင်ငံ50ဆင်းမှာရှိနေတာမို့မြမအရေးကိုနှစ်ဆသုံးလို့ဖို့အမေရိကန်အောက်လွတ်တော်နိုင်ငံသားရေးရဆက်ကော်မတီဥက္ကဋ္ဌခရစ်စမတ်ကတနင်္လာနေ့ကတိုက်တွန်းလိုက်ပါတယ
် I think the importance of this meeting is to get all of us to redouble our efforts to help the chief to again
get permanent ရေးပါမှုကမြန်မာနိုင်ငံကိုကူညီဖို့ပြောင်းလဲဖို့နဲ့ကွန်ဂရက်လွှတ်တော်မှာတခါပြန်အယုံဆက်ခရရဖို့ကျူပါအထုပ်မှုတွေကိုနှစ်ဆသုံးလို့ဖို့ပဲလို့ကျွန်တော်ထင်ပါတယ်စစ်အစိုးရကအနိုင်မယူနိုင်လောက်အောင်အင်အားကြီးနေတာမျိုးမဟုတ်ပါဘူး။ဒါကိုစီရေးချင်းတွေပါတွေ့နေရပါတယ်လို့ဆက်ကွန်ပီဥက္ကဋ္ဌအောက်လွတ်တော်အမတ်ခရစ်စမတ်ကပြောတော့ခဲ့တာပါ။မြန်မာနိုင်ငံမှာဘာသာရေးအချို့ပေါက်ခါတဲ့ပုံကိုယ်တွေနဲ့သုတေနလုပ်ခဲ့သူတွေကအောက်လွတ်တော်မှာလာရောက်တင်ပြတဲ့ဘက်ကိုတနင်္လာနေ့ကကွန်ဂရက်ရဲ့ Ray Bun House အဆောက်အဦရုံးကမှကျင်းပခဲ့ပါတယ်။ဒီဘက်ကိုမျိုးသားကြည်ကြီးရဲ့အစိုးရပြည်တော်စုလွှတ်တော်ကိုယ်စားလှယ်ကိုစားပြုကော်မတီ CRPH တာဝန်ရှိသူတွေလည်းတယောက်ခဲ့ကြပြီး CRPH ဥက္ကဋ္ဌဦးအောင်ချင်းညွန့်ကအဖွဲ့မှချက်စကားပြောကြားခဲ့ပါတယ်။နိုင်ငံတကာဥပဒေပညာရှင်များကော်မရှင် ICJ ရဲ့2023ခုနှစ်ထုတ်မှတ်တမ်းအရဆိုလို့ရှိရင်တော့ခရီးယာဘာသာရေးဆရာအဆောက်အုံ89ခုနှစ်နဲ့ဗုဒ္ဓဘာသာဆရာတာရဏိကအဆောက်အုံ94ခုပျက်စီးခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကဘာသာရေးလှုပ်လှခွင့်နဲ့လူခွင့်ရေးလှုပ်အတွက်လှုပ်ရှားနေတဲ့ Chin Association of Maryland ရဲ့ကချက်ဘူးအရာဆိုရင်တော့2021ခုနှစ်ဖေဖော်ဝါရီလကနေ2023ခုနှစ်ဒီဇင်ဘာအတွင်းဘာသာရေးအဆောက်အုံပေါင်း220ပြည့်စည်ခဲ့ရတယ်လို့အဖွဲ့အစည်းအင်္ဂါသားမှဖော်ပြပါတယ်။ဒါအပြင်ပြီးခဲ့တဲ့2023ခုနှစ်စက်တင်ဘာကနေနှစ်ကုန်အထိမှာချင်းပြည်နယ်ဂင်းနီနယ်ခေါ်ကယားပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတို့မှာနောက်ထပ်ခရီးယာဖျားကြောင့်23ကြောင့်စစ်ကောင်စီလက်ထက်ကြောင့်ပြည့်စည်ခဲ့ရတယ်လို့ဖော်ပြထားပါတယ်။မြန်မာကျပ်တဲကိုဖြစ်ရှိရမှာအလုံးသဘောတူထားချက်9ရအကောင့်ထဲပေါ်အောင်ဆက်လက်တွန်းအားပေးဖို့အာဆီယံဖွဲ့ဝင်တွေကဆက်လက်ခိုင်ဆွဲထားတဲ့အတွက်အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးကဝမ်းမြောက်ဝမ်းသာကြိုဆိုလိုက်တယ်လို့အင်ဒိုနီးရှားနိုင်ငံတော်ပိုင်းသတင်းဌာနအန်တာရာကပြောလိုက်ပါတယ်အလုံးသဘောတူညီချက်9ရအကောင့်ထဲပေါ်ဖို့ဘယ်နိုင်ငံကမှနှောက်ယှက်တဲ့လုပ်ရက်တွေမလုပ်ဘူးလို့အင်ဒိုနီးရှားနိုင်ငံကမျှော်လင့်ကြောင်းကျမတို့လက်မဲ့ခြေလမ်းတွေကိုနိုင်ငံရေးရာအသုံးချသွားမှာကိုကာဝယ်နိုင်အောင်မြန်မာနိုင်ငံကပါဝင်ပတ်သက်သူတွေနဲ့အပြောအမြင်ရှိရှိထိတွေ့ဆက်ဆံရေးကအရေးကြီးပါတယ်လို့ Miss Basudi ကတရက်ထုတ်ပြန်ချက်မှာပြောကြပါတယ်။အာဆီယံရဲ့အားလုံးသဘောတူညီချက်9ရပ်ကပြောတာကအားလုံးပါဝင်တဲ့တပြိုးသားလုံးတွေ့ဆုံဆွေးနွေးရေးဖြစ်ပါတယ်။တရုတ်နိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချို့နဲ့စစ်ကောင်စီတို့ညီနိုင်ဆွေးနွေးရေးမှာဂျာဝင်ဆောင်ရွက်နေသလိုမြန်မာစစ်တပ်ကတဖွဲ့ချင်းနဲ့ဆွေးနွေးရေးကိုဇောင်းပေးပြောဆိုနေရှိခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးရဲ့ထုတ်ပြန်ချက်မှာတော့နိုင်ငံရေးအသုံးချနိုင်တဲ့လောက်ကိုင်းမှုကိုတီးခြားထုတ်ဖော်ပြောကြားသွားတာမရှိပါဘူးမြန်မာနိုင်ငံရဲ့အခြေခံပြဿနာကဘာကိုပဲလက်မှတ်ထိုးထိုးစစ်ကောင်စီကယုံကြည်စရာမရှိတာပါပဲလို့မြန်မာနိုင်ငံဆက်ရကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တွန်အမ်ဒူးကပြောကြားလိုက်ပါတယ် Channel News Asia သတင်းကမင်းပြန်ရမှာတွန်အမ်ဒူးကအခုလိုတနင်္လာနေ့ကပြောကြားလိုက်တာပါအာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံကြီးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်တက်ရောက်ခဲ့ပါတယ်။အာဆီယံဆက်ဆက်ကိစ္စတွေနဲ့ပတ်သက်လို့ပြောကြရမှာစစ်ကောင်စီကဒီနှစ်ဓာတ်ကိုသဘောတူတယ်နောက်တစ်နှစ်ဓာတ်နဲ့ဆန့်ကျင်ဘက်ကိုလုပ်တယ်လို့သူကဆိုပါတယ်။စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ပူကြီးမင်းအောင်လှိုင်ရဲ့ရည်ရွယ်ချက်ကအာဏာဆက်ရှိနေဖို့ဖြစ်ပြီးဒီအတွက်တရားဝင်မှုငွေနဲ့လက်နက်တွေတူလိုနေပါတယ်လို့ Mr. Andrew ကပြောပါတယ်။မြန်မာနိုင်ငံဟာဘေးအန္တရာယ်တစ်ခုပေါ်နောက်တစ်ခုထပ်စစ်ကြုံရတယ်လို့လည်းတော့အန်ဒရူးကဆိုပါတယ်မြမကလေးတွေဟာငတ်မွနေကြရပြီးတိုင်းပြည်ရဲ့လူကြီးတဝက်ကျော်ကစင်းရဲတွင်နဲ့ရောက်နေပါတယ်လွန်ခဲ့တဲ့3နှစ်အနာသိမ့်ပြီးကြတဲ့ကမြန်မာနိုင်ငံဟာအလွတ်ကိုကြီးမားတဲ့ဘိတ်ဒုက္ခတွေရောက်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကဆိုပါတယ်ခင်ဗျာ
ထိ ိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်တင်ပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးမှာဖြစ်ပါတယ်။ကရင်ပြည်နယ်မြောက်ဝတီမြို့အနီးတင်ကန်းညီနောင်ကချင်းမြန်တရင်ခမာယာ355မှာဇန်နဝါရီလ29ရက်နေ့မိုးလယ်2နာရီခွဲခန့်ကစစ်ကောင်စီစစ်ရဟတ်စဉ်တစီပြက်ချခဲ့ပါတယ်။ KNU ပူပေါင်းတပ်ဖွဲ့တွေဘက်ကတော့သူတို့ဘက်ကပြက်ချခဲ့တာဖြစ်ပြီးရင်ပေါ်ပါတဲ့တပ်မလေးလေးတပ်မမှုဘုံမှုချုပ်အေးမင်းအောင်အပါအဝင်ငါးဦးခန့်တိဆုံးခဲ့တယ်လို့ထုတ်ပြန်ပြောဆိုပါတယ်။ဒီသတင်းကိုတော့ထိုင်းခြေဆိုင်သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြောက်ဝတီမြို့နယ်တင်ကန်းညီနောင်ကတပ်မလေးလေးတပ်မမှုစီးလာတဲ့ရဟတ်ရင်တစီးဟာဇန်နဝါရီလ29ရက်နေ့ကပြက်ချသွားခဲ့တာပါ။ဒီပြက်ချမှုဟာစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ PDF ပူးပေါင်းထားတဲ့ကော်ပရာစစ်ကြောင်းကစနိုက်ပါသမားတွေကရဟတ်ယင်မောင်းကိုပစ်ချခဲ့တာကြောင့်လို့ပူပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တူဦးကအခုလိုပြောပါတယ်
။ဒီနေ့2နာရီ45လောက်မှာပေါ့နော်ဒီဟာကုန်းဒီကိုဟိုကသင်္ကန်းညီနောင်ဒီဟာကုန်းကိုဟိုတက်ချင်းမှုရောက်လာတဲ့လေးလေးတက်မှမှုပါဝင်အာအေးရဟတ်ယင်နဲ့ပေါ့နော်လာတဲ့ချိန်မှာကျွန်တော်တို့ဒီဟိုဒူတာဘောအဖွဲ့ကပေါ့နော်ကျွန်တော်တို့အဲ့ဒီအဖွဲ့ကနေပြီးတော့စနိုက်ပါနဲ့ပြလိုက်တာနေရင်ရဒီရဟတ်ယင်မောင်ရဲ့ပိုက်လုံးကိုဖိလိုက်ခါကြတော့နေရင်ကအာထိုးကြသွားတာပေါ့ပြက်သွားတာပေါ့နော်ပြက်သွားတဲ့အချိန်မှာအဲ့ဒီတက်မှမှုတက်မှမှုပါဝင်ရေပေါ့အလုံးပေါင်း9ယောက်ပေါ့ဒီအန်လီပိုက်လုံးပေါ့အလုံးရေပေါ့9ယောက်အာကြာဆုံးသွားတယ်ပေါ့တင်းရတာဒီနေ့ဖြစ်တဲ့ဖြစ်စဉ်ပေါ့နော်ဟုတ်ကဲ့တင်ငယ်ညီနောင်ပါပါဒီကကျွန်တော်စုံလန်းရသလားတော့ဒီတက်မှမှုကပြင်းထန်တန်ရာပေါ့နော်ဒါပေမဲ့ဒီနေ့ဒီတင်ရတော့ကြာဆုံးစီရောကြီးတော့ကြာတယ်ဟုတ်ကဲ့
ပြန်တန်းတဲ့ရဟတ်ရင်ကခနှိမ့်နှိမ့်ပြန်တန်းလာကြတော့ကြိုတင်တင်ရရှိထားတာကြောင့်ပါလုံနိုင်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ
်ဒါတင်ရလဲပါလာလीသူတို့တက်ချင်းလဲဆိုတော့သိတယ်အဲအဲ့ဒီမှာကျွန်တော်စနိုက်ပါနဲ့ချင်းချောင်းပြစ်တာအဲပိုင်တော့ကိုဖြီးတဲ့ခါကျတော့ရဟတ်ရင်အသိကုန်တယ်စနိုက်ပါကလည်းတမန်လက်နဲ့နေတဲ့သူကအဝေးကိုပြစ်အဝေးရောက်နိုင်တယ်နောက်ပြီးထိရောက်မှုလည်းကောင်းတယ်အဲ့ဒါကြီးကွာဟမှုတွေရှိတယ်လေ။ဘင်းရကလည်းဟိုဒီဟာစီရတော့ဒီရဟရင်ကတော့မီကရိုနေတယ်လို့ပြောပါတာဟုတ်ကဲ့
။စီရဟရင်ကတော့ခမရ355 356တိုင်ရင်နှစ်ခုကြာတောအတွင်းမှာပြက်ကျသွားကြောင်းသိရှိရပြီးကယ်ဆယ်ရေးလုံဆောင်နေကြောင်းသင်္ကန်းညီနောင်ဒေသခံတွေကပြောတယ်လို့အမိမဖော်လို့တဲ့စစ်ကောင်စီတပ်သားတွေကလည်းရဟရင်ပြက်ကျမှုကိုအတည်ပြုပြောကြားခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကိုဆက်တွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးရှင်
။ကြောက်ဖြူရင်နဲ့စီမံကိန်းနောက်ဆက်တွယ်စာချုပ်အပါအဝင်တရုတ်နိုင်ငံနဲ့ချုပ်ဆိုထားတဲ့စာချုပ်တွေနဲ့ပတ်သက်ပြီး NUG ဂျာကာလအမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားမြန်မာနိုင်ငံအပေါ်လှေနံတဲ့ဖက်နည်းနဲ့ဆက်ဆံရေးမျိုးနဲ့ဆက်ဆံနေတယ်လို့နိုင်ငံတကာကထောက်ပြကြတဲ့တရုတ်ရဲ့နိုင်ငံခြားရေးမူဝါဒတွေအပေါ်မှာရော NUG ရဲ့နိုင်ငံခြားရေးမူဝါဒတွေကဘာတွေရှိမလဲဆိုတာကို NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ကိုငိမ့်ချန်းအေက VOA ရုံးချုပ်မှာတီးသန့်မေးမြန်းထားချက်ထဲကကောက်နှုတ်တင်ပြထားပါတယ်ရှင်
ဒီမူဝါဒထဲမှာနောက်တစ်ခုကတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေပေါ့ဗောနော် NUG အနေနဲ့အာဒီကာဝယ်ပေးမယ်အတိမတ်ပြုမယ်ဗောနော်ဒါပေမဲ့တစ်ချက်မှာ2017 February မတိုင်ခင်ကသဘောတူညီထားတဲ့ဟာတွေအားလုံးတွေ့ဆိုရင်တာဝန်ခွင့်မယ်သဘောဆက်ပြီးအတိုင်သွားမယ်ဗောနော
်
ဒါကခုလက်ရှိမှာတော့ဆေးဥစုနဲ့ဒီတရုတ်နဲ့ဗောနောက်ဆုံးဆိုရင်ခု December ထဲမှာဆိုရင်အာဒီကြောက်ဖြူရင်းနှီးတွင်းစီမံကိန်းဗောနော်ရင်းနှီးစီမံကိန်းဗောအဲ့ဒီဟာကိုတို့ထပ်ပြီးတော့စာချုပ်ထပ်မံချုပ်တယ်ပေါ့နော်နောက်ဆက်တွဲစာချုပ်လို့ပြောသုံးလုံးလာပေါ့လေအဲ့တော့ဒါမျိုးတွေရှိလာတော့ဒီလိုမျိုးဆေးဥစုနဲ့ဆက်ဆံနေတဲ့အချိန်ကြီးမှာရှိတဲ့သဘောတူညီချက်တွေပေါ့နောက်လာမဲ့အစိုးရဒါမှမဟုတ်လက်ရှိ NGO နဲ့ဆိုဘယ်လိုသဘောထားတယ်ဘယ်လိုအမှတ်ခံချက်မျိုးရှိလဲဗျ
ဟုတ်ကဲ့ဒါတွေကကျွန်တော်တို့2021ခုနှစ်တည်းကနိုင်ငံသားရင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သဘောထားကြေညာချက်ထုတ်ပြန်ခဲ့တာရှိပြီးသားပါဒါနိုင်ငံသားရင်းမူဝါဒဆိုတာတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒကိုမှအခြေခံပြီးတော့ကျွန်တော်တို့ထည့်သွင်းထုတ်ပြန်ခဲ့တာဖြစ်တယ်။အဲ့ဒါဘာလဲဆိုတော့ခုစစ်ကောင်စီကိုကျွန်တော်တို့ကစစ်ရေးလည်းဖြတ်စီးပွားရေးရလည်းဖြတ်ပေါ့နော်ဖြတ်နိုင်သမျှသူ့အပေါ်မှာဝင်နေတဲ့ခုနပြည်သူလူထုကိုတက်ဖြတ်တဲ့နေရာမှာအကြမ်းဖက်တဲ့နေရာမှာတုံးနေတဲ့တုံးခွင့်မရအောင် revenue မှန်သမျှပေါ့နော်ဟို resource man များကိုကျွန်တော်တို့ဖြတ်တောက်တဲ့နေရာမှာစီးပွားရေးပိတ်ဆို့မှုကလည်းပဲအဲဒါတခုကဏ္ဍတစ်ခုအနေနဲ့အပါအဝင်ဖြစ်တယ်အဲ့တော့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကစစ်ကောင်စီကို legitimacy ပေါ့နော်တရားဝင်မှုအတိမတ်ပြုမှု သူလည်းတက်ရောက်တယ်လို့တခါတော့ငွေကြီးအရာဘဏ္ဍာရမှုမှုတွေအရာလည်းတက်ရောက်မှုတွေရှိနိုင်တယ်ထောက်ပံ့နေဖြစ်နေဒါကြောင့်မို့လို့အဲနှစ်ခုလုံးပေါ့ political legitimacy အရာရောနောက်ပြီးတော့ဒီ economic support တွေအရာရောဖြတ်တောက်ဖို့လို့ကျမတို့ဟိုဆက်ဆံမလုပ်ဖို့လို့ဆိုပြီးတော့ကျမတို့ထုတ်ပြန်ခဲ့တာရှိတယ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ဘာဖြစ်လို့ဆိုတော့တစ်ချက်တရားမဝင်အဆိုတရားမဝင်အာဏာသိမ်းတာဖြစ်တယ်လူမှုကိုကိုးစားမပြုဘူးအဲ့တော့လူမှုကိုကိုးစားမပြုတဲ့ဒီစစ်အာဏာသိမ်းထားတဲ့အာဏာရှင်တွေနဲ့ချုပ်ဆိုတဲ့ဘယ်စာချုပ်မှန်သမျှကျွန်တော်တို့တာဝန်ခံမှာမဟုတ်ဘူးဆိုတာကိုပြောပြသားဖြစ်တယ်ပေါ့နော်အဲ့ဒါကိုပဲကျွန်တော်တို့ reiterate လုပ်ပြီးတော့ပြန်လည်ပြီးတော့ဒါ reflection လုပ်ပြီးတော့ဒါတရုတ်ကိုပြောရဲဆိုပေမဲ့အားလုံးနဲ့ဆိုင်ပါတယ်ကျွန်တော်တို့ရဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုဆိုင်ရာဘူဝါရအားလုံးကိုကာပါဖြစ်ပါတယ
်ဟုတ်ကဲ့ဗျာဒီနိုင်ငံရေးကကျွန်တော်တစ်ဖက်ပြန်သွားနေပါလေဗျာဒီတရုတ်ကဒီညမပဋိပက္ခပေါ့နော်လက်နက်ကင်တိုက်ပွဲတွေရောနိုင်ငံရေးရောပုံမှာနှစ်ဖက်မှာခွပြီးကစားနေတယ်ပေါ့နော်သုံးသက်နိုင်ငံတကာသုံးသက်ကြတယ်ပေါ့နော်တချို့ဆိုရင်စကလုံးက divide and rule လို့ပြောတယ်ပေါ့နော်အဲစကလုံးကိုသုံးတယ်ပေါ့နော်ဝင်းကြီးနေလဲဆိုရင်ဒီပုံမှာဘယ်လိုမျိုးလက်ရှိအခြေအနေပေါ့ခြုံငုံသုံးတယ်ဝင်းကြီးနေလဲဘယ်လိုမြင်လဲဗ
ျဟုတ်ကဲ့ဟိုတကယ်တော့နိုင်ငံတော်တော်များများကတိတ်ပြက်ပြက်သားသားကြီးတော့မဟုတ်တချို့ moral အရာထုတ်ဖော်ပြောဆိုတယ် megaphone diplomacy ကိုသုံးပြီးတော့ထောက်ခံကြတာရှိတယ်တချို့ကျတော့လည်းဒီလိုပဲတိုးတိုးတက်တက်ကျမတို့မသိလိုက်ဘဲနဲ့မသိဘဲနဲ့ဟိုအားလုံးပေါ့နော်ဟိုနိုင်ငံတကာတန်တမန်တွေမှာအသုံးလုံးရှိပါတယ်ဟို different stakeholder နဲ့ engage လုပ်တယ်ဆိုပြီးတော့စစ်ကောင်စီအပါဝင်ဒီတခြားသောအင်အားစုတွေနဲ့လည်းပဲအထီးတွေ့ပြီးတော့မှ engagement လုပ်နေကြတာလည်းရှိတယ်ဆိုတော့တရုတ်ကတော့ငကိုယ်တည်းကဟိုကျမမြင်တာတော့လက်တွေ့ကြတယ်မြန်မာအရေးနဲ့ပဲဖြစ်ဖြစ်ကမ္ဘာအရေးနဲ့ပတ်သက်လို့ရှိရင်ပဲဖြစ်ဖြစ်ပေါ့နော်သူအကျိုးစီးပွားနဲ့သူဒါနိုင်ငံတိုင်းရဲ့နိုင်ငံတိုင်းကဒီလိုလိုပဲကျမမြင်ပါတယ်ဥပမာဆိုအမေရိကဆိုလဲသူ့ရဲ့မြို့သားအကျိုးစီးပွားကဒီမိုကရေစီပရိုမိုးရှင်းသွားတယ်ဒီဘူးကိုပဲတောင်းလျှောက်လိုက်တယ်ထို့သူပဲတရုတ်မှာလဲသူ့နိုင်ငံသားမူဝါဒနဲ့မြို့သားအကျိုးစီးပွားတွေဒါတွေရှိတယ်ပေါ့နော်မဟာဗျူဟာအကျိုးစီးပွားတွေပေါ့ဒီအပေါ်မှာအခြေခံပြီးတော့ပဲနိုင်ငံတွေကိုဆက်ဆံကြတာဖြစ်တယ်လို့ကျမတော့မြင်တယ်ဆိုမြန်မာအရေးနဲ့ပတ်သက်ရင်လဲပဲကျမထင်ပါတယ်ဒီတစ်ခေါက်အာဏာသိမ်းမှုမှာတရုတ်ရဲ့ချင်းကပ်ပုံကတော်တော်လေးတော့အရင်ရခင်မြန်မာပြည်ကအခုမှအာဏာသိမ်းတာမဟုတ်ဘူးပေါ့။ပြီးခဲ့တဲ့စစ်အာဏာသိမ်းမှုတွေတုန်းကတုံ့ပြန်ပုံနဲ့အခုလူလူတော်လှန်ရေးအပေါ်မှာဟလာဒီဇီမင်းအောင်လာရဲ့အာဏာသိမ်းမှုပုံများတုံ့ပြန်မှုကဟိုကွဲပြားခြားနားမှုတော့ရှိတယ်လို့ကျမတို့မြင်တယ်။ဒါပဲကျမတို့အတွက်ဟိုဘယ်လိုပြောမလဲမျှော်လင့်ချက်လို့ပဲပြောရင်လဲကြားနိုင်ပါတယ်ဗျ
။ဟုတ်ကဲ့ဗျ။အဲ့တော့နောက်ဆုံးမိခွန်းအနေနဲ့ဆိုရင်အခုတရုတ်နိုင်ငံသားရေးဘူဝါဒနဲ့အတူတူပေါ့တော့တခြားအနောက်နိုင်ငံမူဝါဒနဲ့တူဒါတွေကနိုင်ငံသားရေးနိုင်ငံသားရေးမူဝါဒအချင်းချင်းကိုက်ညီမှုရှိလားဒွိဟဖြစ်နေစေလားဒါမှမဟုတ်ကွဲလွဲချက်တွေရှိသလားဗ
ျမရှိပါဘူးရှင်ဘာဖြစ်လို့လဲဆိုတော့ကျမတို့ဒီနိုင်ငံသားရေးမူဝါဒမှာလည်းပဲဒီအင်းနီနာချင်းနိုင်ငံနေနဲ့ဆက်ဆံရေးကိုလည်းတိုးမြှင့်သွားမယ်ဒီပိုင်းနဲ့အဲထဲမှာပဲအဲကျမတို့မြမဒီမိုကရေစီအရေးကိုထောက်ခံအားပေးနေတဲ့အစင်လာမဟာမိတ်တီနဲ့လည်းပဲအဲပူးပေါင်းဆောင်ရွက်မှုကိုမြင့်တင်သွားမှာဖြစ်တယ်လို့အဓိကတော့ကျမတို့ main cause ကကျမတို့လည်းကျမတို့တိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားမယ်ကျမတို့တိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားကဘာလဲဆိုတော့အာဏာရှင်စနစ်ပြုတ်ကျပြီးတော့ဒီမိုကရေစီအဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုထူထောင်ဖို့ပဲဒါကိုထောက်ခံတဲ့အားပေးတဲ့ဘယ်နိုင်ငံနဲ့မှဆိုကျမတို့ကရင်းနှီးနှီးဆက်သွယ်ဆောင်ရွက်သွားဖို့အစဉ်သင့်ရှိတယ်ဆိုတော့ကျမတို့ principle အရပဲဆက်သွယ်ဆောင်ရွက်တာဖြစ်တဲ့အတွက် contradict မဖြစ်ဘူးလို့ပဲကျမပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါများ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်
VOA မြန်မာပိုင်းစီစဉ်ရဲ့မနေ့ကရေဒီယိုရုပ်သံစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေနေ့စဉ်မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 933နဲ့938ညလိုင်းဒိုမီတာ49 kHz 6753ညလိုင်းလမ်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာကမှာတော့သတင်းဆောင်မတွေနဲ့သတင်းဖတ်ဆင်ခန်းတွေကိုဆက်လက်နားဆင်ကြရပါမယ်ရှင်။
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်ငံ American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်မှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတလှည့်တင်ပြပါမယ်ရှင် စစ်ပွဲကြမှာရှင်သန်နေထိုင်ရတဲ့အချင်းအဝေးရောက်နေတဲ့မိတ်ဆွေမိသားစုတွေရောအဆင်ပြေရလားလို့ဆက်သွယ်မေးမြန်းနိုင်ဖို့မိုဘိုင်းဖုန်းချိတ်ဆက်နိုင်ဖို့အရေးကြီးပါတယ်ဂါဇာဒေသမှာတိုက်ခိုက်မှုတွေကြားဖုံးအားသွင်းနိုင်ဖို့နဲ့အသက်ရှူဆက်လက်ပတ်နိုင်အောင်သုံးရတဲ့ဘက်ထရီအိုးတွေအားဖြည့်နိုင်အောင်ရတဲ့နေရာမှာလူတွေစုဝေးပြီးအလှည့်ကြအသွင်းနေကြပါတယ်။ Reuters သတင်းဆောင်မတပုတ်ကိုခြေခံပြီးမိုက်ဤတန့်စင်တင်ဆက်ထားပါတယ်ရှင
်။ဖုံးအားသွင်းကြူတွေနဲ့ဂျူတန်းရှည်သွင်းတဲ့မီဂျူ extension တွေရိုးရှက်ပြီးတော့စီးယုံတစ်ခုကပလက်ပေါက်တစ်ခုထဲမှာအလှည့်ကြအသွင်းနေကြရပါတယ်။ဂါဇာဒေသတိုက်ခိုက်မှုတွေအတွင်းမှာနေအိမ်တွေကိုဆုတ်ခွာပြီးတော့ထွက်ပြေးခဲ့ရတဲ့အမျိုးသားတွေရဲ့တာဝန်တစ်ခုဖြစ်တဲ့မိုဘိုင်းဖုန်းအားသွင်းဖို့ကအခရာကျနေတာဖြစ်ပါလေ။စစ်ပွဲတွေအတွင်းမှာအားပြည့်ပြီးတော့အသုံးဝင်တဲ့ဖုန်းရှိဖို့ကအရေးကြီးရပါ။အေဇွေးရဲ့တိုက်ခိုက်မှုတွေကြားမှာကွဲကွာသွားတဲ့ဆွေမျိုးသားချင်းတွေအဆင်ပြေရလားမိုဘိုင်းဖုန်းနဲ့ဆက်သွယ်မေးမြန်းနိုင်တယ်လို့အစားအစာနဲ့ရည်တန့်ဘယ်တော့ဘယ်နေရာမှာရမလဲဆိုတာကိုလေဖုန်းသုံးပြီးတော့ရှာကြည့်နိုင်ပါလေ။ညအချိန်ယာယီတဲထဲမှာမှောင်မိုက်နေတဲ့အခါမှာလေလက်ခံဖုန်းသုံးပြီးတော့ဓာတ်မီးလိုမျိုးမီးထွန်းနိုင်တာပါ။ဒ
ီစပလရှာမီဂျောဝါလ်ယာနီဘတ်ဟန်60
တနေ့ကို3-4လောက်အချိန်ကုန်ခံပြီးဒီမှာဖုန်းအားလာသွင်းရပါတယ်။ဂါဇာမြောက်ပိုင်းမှာအင်တာနက်နဲ့ဖုန်းလိုင်းဆက်သွယ်မှုရနေသေးတော့အဲဒီကအဆွေမျိုးတွေနဲ့ဆက်သွယ်ဖို့နဲ့မီးထွန်းဖို့ဖုန်းကိုသုံးရပါတယ်။ဆက်သွယ်ရတာခက်ပါတယ်။လိုင်းတွေကမကောင်းတော့ပါဘူး။ဖုန်းကိုအားပြည့်သွင်းနိုင်ဖို့လည်းခက်ခဲပါတယ်။အလွန်ဆုံး50-60ရာခိုင်နှုန်းလောက်ပဲဖုန်းအားသွင်းနိုင်တာပါ။စစ်ပွဲမတိုင်ခင်တော့ကအလုံးအစင်ပြေတော့ကဆိုရင်ဖုန်းအားပြည့်အောင်မြဲသွင်းနိုင်ခဲ့တာအခုတော့ဒါတွေကအိမ်မက်တွေလိုပါပဲ။
သူကမွေးကင်းစာကလေးတယောက်အပါဝင်သူ့မိသားစုနဲ့အတူဂါဇာမြောက်ပိုင်းအယ်ရှာတီဒုက္ခသည်စခန်းကနေဂါဇာတောင်ပိုင်းရာဖာမြို့ကတဲတွေမှာလာပြီးတော့နေထိုင်တာဖြစ်ပါလေ။ရာဖာမြို့အမီရာတီစေယုံအပြင်ဘက်ကဖုန်းအားသွင်းတဲ့နေရာတစ်ခုကိုအခမဲ့သုံးဝင်ပေးထားတာကြောင့်လူအလားပြားနေပါလေ။နေရောင်ခြည်ဆိုလာဆွဲအင်းနဲ့ရရင်ရတယ်လို့စူဆောင်းထားပြီးတော့လောင်စာစီရတဲ့အချိန်မှာမီးဆက်မောင်းပေးနေတာကြောင့်ဒီစီးရုံရဲ့လက်စစ်လိုင်းကနေတဆင့်ပလက်ပေါက်တွေကနေဖုန်းအားသွင်းနိုင်အောင်လုပ်ပေးထားပါလိမ့်။တချို့အိမ်တွေဈေးဆိုင်တွေမှာလည်းဆိုလာဆွဲအင်းသုံးပြီးတော့အားသွင်းခွင့်ပေးထားပေမယ့်လေအခကြီးငွေယူတာကြောင့်တချို့ကတော့မတက်နိုင်ကြပါဘူး။
والله في بشحل جا طاقه
ဆိုလာပြတုံးပြီးအသွင်းပေးတဲ့နေရာတွေမှာပတ်ဆက်ကျူပါရဲ့ကျွန်တော်မှာငွေကြေးအဆင်မပြေတဲ့အတွက်ဈေးရုံတို့ဈေးဆိုင်တို့တွေမှာအခမဲ့အသွင်းပေးမဲ့နေရာတွေကိုလိုက်ရှာရပါတယ
်ဈေးရုံတွေမှာလေလူပြည့်နေတဲ့အတွက်အသက်ရှူဆက်လူတဲ့လူနာတွေကိုအိမ်မှာပဲဆက်တက်ပေးရပြီးတော့ဘက်ထရီအိုးတုံးပြီးတော့လည်ပတ်နေရတာဖြစ်ပါလိမ့်
အနာဂျာအချက်ရဘတ်တရီလေမင်းစာ7 ဆ
ဘဟောနက်ခဏနိုင်ကြရအပင်းကိုနေရာရှာနေတာဒီစေုံမှကြတော့လဲမိအားနေပြီးပြတ်ကြပါတယ်ဘယ်နေရာမှမတွေ့ပဲဒီရောက်တော့လဲသူများတွေဥသွားလို့သွင်းစရာနေရာမရှိတော့ပါဘူးအသက်ရှူဇက်နဲ့နေနေရတဲ့ကလေးတွေလည်းရှိတာကြောင့်သူတို့အတွက်ဘက်ထရီအိုးအကြီးဝယ်ထားပြီးဘက်ထရီအိုးကိုအပင်းကိုနေရာလိုက်ရှာနေရပါစေုံတွေမှာလည်းလူပြည့်နေပြီးအခြေအနေတွေကအင်မတန်ခက်ခဲနေပါတယ
်ဆက်သွယ်လိုင်းကြောင်းတွေပြတ်တောက်နေလို့ဖုန်းဆက်သွယ်ပြီးတော့ပြောဆိုလို့မရတဲ့အချိန်ဖုန်းကိုဓာတ်မီလိုပဲသုံးနေရတာဖြစ်ပါလိ
မ့်အနာဘတ်ပလမင်စတာဆက်ပါအဝဲမတ်ပလရှ
ာဘိုလီနာနဲ့မနေ့ခုနှစ်နာရီခန့်ကဖုန်းအားသွင်းဖို့အမီရာတီစေုံကိုလာပါတယ်တခါအားသွင်းပြီးရင်တည့်ရခွဲလောက်ခံပြီးဒီတဲ့တော့မပို့ပါဘူးဖုန်းလိုင်းပြတ်ပြီးအင်တာနက်လည်းမရတော့မီးထွန်းဖို့ပဲသုံးပါတယ်လမ်းသွားရင်မီးထွန်းနိုင်ဖို့နဲ့တဲထဲမှာမီးထွန်းနိုင်ဖို့အတွက်ပဲသုံးရပါတယ
်လက်ခိုက်ဖုန်းတွေတင်အားသွင်းဖို့လိုတာမဟုတ်ပါဘူးစပင်ညက်တဲ့ဂျုတ်ကလည်းအားသွင်းဖို့လိုတာကြောင့်အားမသွင်းနိုင်တဲ့နေ့ဆိုရင်စံသားစရာအလုံးမလုံးနိုင်ပဲဖြစ်နေပါတယ်
تقريبا كل من بنكن بكل راس وكل راس من
سبين تخا ညပ်ပြီးတိုင်းဂျုတ်ကိုအာသွင်းဖို့ကျွန်တော်တူကိုခိုင်းရပါတယ်နေသားတဲ့နေဆိုရင်ဆိုလာနဲ့အာသွင်းနိုင်လို့စပင်ညပ်ပေးနိုင်ပြီးတော့တခြားနေတွေဆိုရင်တော့မရဘူးလို့ဖောက်တွေကိုပုံမှန်လင်းလင်းပဲပြောရပါတယ
်အရသာပြည်သူတွေအသက်ရှင်ရက်တည်ရေးအတွက်လျှက်စစ်လိုင်းနဲ့အာသွင်းဖို့လိုအပ်နေတယ်လို့ရှုပ်ထွေးရဲ့ပြည်ပခါကြားအချိန်နဲ့တပြင်းညီနောက်ဆုံးရသတင်းမှန်တွေပေးပို့နိုင်ဖို့လှုံ့ဆော်နေရတဲ့သတင်းတောက်တွေအတွက်လည်းအခက်အခဲတွေရှိနေရပါ
أكثر المشاكل اللي احنا بنعاني منها وانقطاع
التيار ديتا دا ديكا بيتنا با تدين داو دي ناو سون تدين يا ناين بو فون آ توين بو لو با دي دا جاو تدين داو الو لو ناين بو سي يون اميا دون نيا تو ميا اين سا تپين سولا بيا شي دي نيا دي ما فون كمبيوتر كاميرا ري كو آ توين يا با دي
هما سي توي جا ري ايزري داو ماي كو 2023 اكتوبر لا دون گا وين ياو سي ين بيرو لو اياو ٹھاؤ نيا ကိုတပ်ဖြတ်တစားကန်အယောက်140ကိုဖမ်းဆီးခဲ့ပြီးတဲ့နောက်အစ္စရေးပါလက်စတိုင်းစစ်ပွဲစတင်ဖြစ်ပွားခဲ့တာပါ။ဟာမားစ်ရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးဘက်ကလည်းဂါဇာဒေသကိုဝင်ရောက်ထိုးစစ်ဆင်တိုက်ခိုက်နေရမှာဒီတိုက်ခိုက်မှုအတွင်းပါလက်စတိုင်းအယောက်2400ကျော်အသက်ခံရပြီးဖြစ်တဲ့အကြောင်းဂါဇာဒေသကျန်းမာရေးဌာနအချက်အလက်တွေမှာဖော်ပြထားပါတယ်။ပါလက်စတိုင်းအရသာအများစုကအုံအိမ်စွန့်ခွာပြောင်းရွှေ့နေထိုင်နေရပြီးတော့အစားအစာတောက်ရည်လျှက်စစ်မီနဲ့စီဝါအေးအေးကြီးလိုအပ်နေတဲ့အကြောင်းကုလသမဂ္ဂရဲ့ချက်လက်တွေမှာဖော်ပြထားပါတယ်ရှင
်။ပြင်သစ်နိုင်ငံမှာတော့လေယာဉ်ပြင်းနဲ့ပတ်သက်တဲ့တင်းကျပ်တဲ့မူဝါဒတွေစိုက်ပျိုးစီချင်းမြင့်လာမှုတွေအပါအဝင်အထွေထွေမချေနှက်မှုတွေကြောင့်ဒေသအနှံ့ကလယ်သမားတွေဟာအစိုးရကိုစန့်ကျင်ဆန္ဒပြတဲ့အနေနဲ့အဝေးပြေးလမ်းမတွေကိုအမိုက်တရိုက်တွေချပိတ်ဆို့ထားကြပါတယ်။ဒီကြောင့် writers သတင်းတပုတ်ကိုခြေခံပြီးကိုခင်မောင်စုမင်းတင်ပြထားပါတယ်ရှင
်။ပြင်သစ်နိုင်ငံအနှံ့ကလယ်သမားတွေဟာသူတို့ရဲ့နေရာသုံးယဉ်တွေနဲ့အဝေးပြေးလမ်းမတွေအတိုင်းစုပေါင်းချီတက်လာကြပါတယ်။အဲ့ဒီနောက်လယ်ယာသုံးထွန်ဆက်ဆွဲနောက်တွဲထွေလာတွေနဲ့တည်ဆောင်းလာတဲ့အမိုက်တရိုက်တွေရေဆွေးတွေကိုလမ်းမပေါ်ချပြီးလမ်းတွေကိုပိတ်ဆို့ကအစိုးရကိုစတ်ကျင်ဆန္ဒပြကြပါတယ်။တချို့ကလည်းအဲ့ဒီလိုတည်ဆောင်းလာတဲ့အမိုက်တရိုက်တွေရေဆွေးတွေနဲ့နိုင်ငံခြားကလာတဲ့ဟင်းပီးဟင်းရွက်တွေကိုဒေသဆိုင်ရာအုပ်ချုပ်ရေးယုံအနာမှာသွန်ပစ်ကြပါတယ်။လယ်ယာထုတ်ကုန်တွေအပေါ်မှာအစိုးရရဲ့တင်းကျပ်တဲ့စီမံစည်းကမ်းတွေကြောင့်သူတို့ရဲ့ဝင်ငွေတွေယောနယ်လာမှာကိုလယ်သမားတွေကစိုးရိမ်ပြီးဆန္ဒပြကြတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးပဲရစ်မြို့ဒေါ်ဖိန်တက္ကသိုလ်ကဈေးွက်အထူးပြုစီးပွားရေးပညာရှင်ဖီလစ်ဖေကဲမင်းကအခုလိုပြောပါတယ်
။ There is first a question of revenue and it's clear that
ပထမဆုံးမေကွန်းထုံးအောင်မှာကပြင်သစ်လယ်သမားတွေရဲ့ထုံးလုံးမှုကနေရရှိတဲ့ဝင်ငွေကိုပါသူတို့အကျိုးရလက်သိမ့်မရကြဘူးဆိုတာရှင်းပါတယ်။ဒုတိယအချက်ကတော့လယ်သမားတွေလိုက်နိုင်ရမယ့်စီးမြင်စည်းကမ်းတွေကတင်းကျပ်များပြားလွန်းနေပါတယ်။အဲတတိယအချက်ကတော့လယ်ယာမြေဆိုင်ရာရေဒိုမူဝါဒတွေကိုစန့်ကျင်ကြတာပါ။
ပြင်သစ်လယ်သမားတွေအစိုးရကိုအဲ့ဒီလိုစန့်ကျင်ဆန္ဒပြကြတာဟာဒုတိယသတင်းပတ်တွေကိုရောက်ရှိလာကြပါပြီ။သူတို့ဆန္ဒပြတဲ့အချက်မှာနိုင်ငံခြားကနေဈေးပေါ်ပေါ်နဲ့တင်သွင်းလာတဲ့စိုက်ပျိုးရေးထွက်ကုန်တွေကြောင့်ပြင်သစ်တောင်သူလယ်သမားတွေထိခိုက်ရတဲ့အခြေအနေပါဝင်နေတယ်။ဒါပြင်စိုက်ပျိုးပြည့်ကြီးမြင့်လာတာ၊ကျိုးနီစမစ်ခေါ်ရုံးလုံထုံးလုံပြီးကြံ့ကြာတာတွေစတဲ့အချက်တွေလည်းပါဝင်ပါတယ်။သူတို့ရဲ့တောင်းဆိုချက်တွေကိုအစိုးရအနေနဲ့လိုက်လျောမှုမရှိမချင်းဆက်လက်ဆန္ဒပြကြမှာဖြစ်တဲ့အတွက်ဒါဆိုရင်ပြင်သစ်အစိုးရဝန်ကြီးချုပ်ဂါဘရီယယ်အတဲအတွက်အဓိကစိန်ခေါ်မှုကြီးဖြစ်ပါတယ်အခုလိုလယ်သမားတွေရဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲဟာပြီးခဲ့တဲ့2018ခုနှစ်ကတနိုင်ငံလုံးဖြစ်ပွားခဲ့တဲ့လူနေမှုစရိတ်မြင့်တက်မှုအထူးသဖြင့်လောင်စာဈေးနှုန်းကြီးမြင့်မှုကိုစန့်ကျင်ဆန္ဒပြတဲ့ပုံစံနဲ့တူပြီးလက်ရှိသမ္မတအီမန်နျူအယ်မက်ခရွန်အတွက်ကြီးမားတဲ့အချက်အတဲကိုဖြစ်ပေါ်စေတယ်လို့ပဲရစ်မြို့ဒေါ်ဖိန်တက္ကသိုလ်ကဈေးွက်အထူးပြုစီးပွားရေးပညာရှင်ဖီလစ်ဖေကမ်မင်းကပဲအခုလိုပြောပါတယ
် Ja fed up sa nothing to lose
သူတို့တွေဟာစိတ်ပြတ်နေကြပါပြီဒါထက်ဆုံးရှုံးစရာလည်းမရှိတော့ပါဘူးဒါကြောင့်သူတို့နီသူတို့ဟန်နဲ့စန့်ကျင်ဆန္ဒပြကြတာပါအရင်2018လောင်စာဆီအပါအဝင်ကုန်စည်နှုန်းတွေတက်တုန်းကအဝါရောင်ဂျာစီဆင်သူဝစ်စင်ပြီးစန့်ကျင်ဆန္ဒပြခဲ့ကြပါတယ်အခုလည်းသူတို့တွေကအစိမ်းရောင်ဂျာစီဒါမှမဟုတ်အစိမ်းရောင်အုတ်ထုတ်တွေဆင်သူစောင်းပြီးစန့်ကျင်ဆန္ဒပြဖို့တိုင်ပင်နေကြပါပြီ
ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေထဲမှာစိုက်ပျိုးရေးလုပ်ငန်းအကြီးအမားဆုံးဖြစ်တဲ့ပြင်သစ်နိုင်ငံကဩဇာကြီးမားတဲ့ FNSEA လက်သမားသမဂ္ဂအနေနဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလေယာသုံးစက်ပစ္စည်းတွေအတွက်လောင်စာဆီဈေးနှုန်းကျဆင်းရေးရေတိုလာမှုပြဿနာဖြေရှင်ရေးအပါအဝင်တောင်းဆိုချက်တရားကိုအစိုးရစီပေးပို့လိုက်ပါတယ်ဂျာမနီပိုလန်နဲ့ရိုမေးနီးယားနိုင်ငံတွေကလယ်သမားတွေအစိုးရကိုစန့်ကျင်ဆန္ဒပြသပိတ်မောက်တာမျိုးဖြစ်လာမှာကိုစိုးရိမ်ပြီးပြင်သစ်အစိုးရအနေနဲ့အရင်ကလေယာဉ်လုတ်ကင်သူတွေပုံမများပြားလာရေးဆိုတဲ့ဥပဒေမူကြမ်းကိုပြန်လည်ရွှေ့ဆိုင်းလိုက်ပါတယ်။ဒါအပြင်တင်းကျပ်တဲ့စီးမြင်စည်းကမ်းတွေကိုလည်းပြန်လည်လျှော့ပေါက်ပေးမယ်လို့ကြေညာပေးလိုက်ပါတယ်။လာမယ့်ဂျွန်လဥရောပပါလီမန်ရွေးကောက်ပွဲမတိုင်ခင်နိုင်ငံအတွင်းကလယ်သမားတွေဟာလက်ရာစွန့်ရောက်ပါတီကိုထောက်ခံတာမျိုးမဖြစ်အောင်လဲပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်အနေနဲ့သတိကြီးကြီးထားနေရပါတယ် ပြင်သစ်အပါအဝင်ဥရောပကလယ်သမားတွေရဲ့အစိုးရစန့်ကျင်ရေးစန္ဒပြပွဲတွေဟာအဓိကဥရောပသမဂ္ဂ EU ရဲ့စိမ့်လန်းဆိုပြေးရေးအစီအစဉ်ဖြစ်တဲ့တန်ရှင်းလောင်စာနဲ့စက်မှုကဏ္ဍမှာရာသီဥတုနဲ့ကိုင်းညီတဲ့လှုပ်ဆောင်ချက်တွေအပေါ်မှာတော့အားနည်းသွားစေတဲ့တက်ရောက်မှုတွေဖြစ်လာနိုင်တယ်လို့လည်းဖီလီဖေကာမင်းကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOA ရဲ့ website ဆက်မျက်နှာ bami.voanews.com မှာအတန်လွှင့်ချိန်တဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOA မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မကြာခင်မှာတော့သတင်းပတ်ဆင်ခဏတွေကိုနားဆင်ချက်ရပါမယ်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်စီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရင်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရင် VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်မင်္ဂလာမနက်ခင်ပါရှင်VOA American အတန်ရဲ့2024ခုနှစ်ဇန်နဝါရီလ30ရက်အင်ကန်နေ့မနေ့ခင်းစီစဉ်တွေကိုလိုင်းတိုမီတာ3049ရုပ်ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့စီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တို့ကိုမကြာခင်မှာထုတ်လွှင့်မှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းတောက်မှတ်စုအစီအစဉ်ကိုနားဆင်ချက်ရပါမယ်ရှင်။မြန်မာနိုင်ငံကျလွတ်စီးရေးပဋိပက္ခတွေကြောင့်အရက်သားနေအိမ်တွေမိရှုဖြစ်စီခံရပါတယ်။ဒီလိုစီးပိပခရေကြောင့်အသက်ပေးလွတ်ရာအိုးအိမ်ဆွတ်ထွက်ပြေးရတဲ့စစ်ပြေးဒုက္ခသည်တွေမှာပြန်စရာနေအိမ်လုံးဝမရှိတော့သူတွေအများပြားရှိနေပါတယ်။ရန်ကုန်ကသတင်းတောက်မှတ်စုကိုတော့ကုသညုံဦးတင်ပြထားပါတယ်ရှင
်။စစ်တပ်ကအနာပင်ပြေနောက်ပိုင်းစီးပိပခရေတွင်အရသာနေအိမ်တွေမိရှုဖြစ်စီးတဲ့ဖြစ်စဉ်တွေကအခုခက်စိတ်စိတ်ဖြစ်လာနေပါတယ်။တချို့ကြီးရွာတွေမှာဆိုလို့ရှိရင်ထိတွေ့တိုက်ပွဲမရှိဘဲနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဝင်ရောက်ခဲ့တဲ့နေရာအများစုမှာကြီးရွာနေအိမ်တွေမိရှုခံခဲ့ရတယ်လို့ဒေသခံတွေကပြောကြပါတယ်။စစ်ကောင်စီဘက်ကတော့ PDF အဖွဲ့တွေဟာကြီးရွာတွေကိုခြေပြုတ်ပြီးတော့ကြမ်းဖက်မှုတွေကျူးလွန်နေတယ်ဆိုပြီးတော့မကြာမကြာထုတ်ပြန်တယ်လို့ပဲကြီးရွာမိရှုဖျက်ဆီးမှုတွေကို PDF ဘက်ကလုပ်တယ်ဆိုပြီးတော့လည်းတံပြန်ဆွဆွဲတာတွေရှိပါတယ်။အထူးသဖြင့်ဒီစကိုင်းတိုင်းထဲမှာစစ်ကောင်စီကိုစန့်ကျင်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေရှိတယ်လို့ပဲစစ်ကောင်စီကိုလူလာထောက်ခံတဲ့ကြေးရွာသားတချို့ကလည်းပြည်သူစစ်တွေဖွဲ့ပြီးတော့ကြေးရွာတွေမှာထိုင်ချနေတာတွေရှိပါတယ်။တချို့ထဲမှာပဲစစ်ကောင်စီစစ်ကြောင်းတွေကကြေးရွာတွေကိုနေမြေရှင်းလင်းရေးဆိုပြီးတော့စစ်ဆင်မှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့2023ခုနှစ်တနှစ်အတွင်းမှာပဲစစ်ကောင်စီဘက်ကရပ်သားနေအိမ်3000ကျော်ကိုမိရှုဖျက်ဆီးခဲ့တယ်လို့လူခွင့်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Data for မြန်မာအဖွဲ့ကစီးရင်ပြုစုထားပါတယ်။စစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်စင်ကြီးတွေကြောင့်ဒေသခံ10000ကျော်ထွက်ပြေးတင်းရှောင်နေရတဲ့တင်းနာရီတိုင်းဒဝဲခိုင်လောင်းလုံးမြို့နယ်မှာနေအိမ်အတော်များများမိရှုဖျက်ဆီးခံထားရပါတယ်။ရွာပေါင်း16ရွာကဒေသခံ12000ဝန်းကျင်စစ်ရှောင်နေခဲ့ရတယ်လို့ကုညီနေသူတွေစီကနေပြီးတော့သိရပါတယ်။ဒါပေမဲ့လည်းတကယ့်မြေပြင်မှာဒုက္ခတွေ့နေကြတဲ့ကြေးရွာတွေနဲ့ဒေသခံဥယျာဉ်ကတီးထက်ကိုပိုပြီးတော့များနိုင်တယ်လို့ဆိုပါတယ်။စစ်ကောင်စီအဖွဲ့တွေမရှိတော့ပေမဲ့လည်းရွာရီတဲကိုဒေသခံအားလုံးပြန်မဝင်နိုင်သေးပါဘူး။တချို့ကတော့နေအိမ်မရှိခံရလို့ပြန်စရာအိမ်လုံးဝမရှိတော့တဲ့အခြေအနေတွေရင်ဆိုင်နေရတယ်လို့လောင်းလုံးမြို့နယ်ပြည်သူ့ကာကွယ်ရေးဘော်တူကပြောပါတယ်
။ဒီလောင်းလုံးနဲ့မျက်ရှင်မောင်ဖျားကြားမှရှိရွာတွေတော်တော်များများတော့ရှောင်ပြေးရတယ်ဗျ။ဟုတ်။ဒေသခံတော့ဒီတပေါင်းကျော်ပေါ့။တပေါင်းကျော်လောက်တော့ဟိုကြီးရတယ်ဗျ။အဲ့ဒီထဲမှာရှိရရွာတွေတော်တော်များလည်းမရှိခံရတယ်။အဓိကခံရရတာတော့ဒီဟိုညောင်ပြေကြေးရွာပေါ့နော်ဖိုးဖိုးကြောက်ဖိုးဖိုးကြောက်ကမ်းကြီးရှိတဲ့ညောင်ပြေကြေးရွာအဲ့ဒါတော့ဒီကအများဆုံးခံရရတယ်ပေါ့ဟိုတချို့ကတော့ပြန်ရောက်နေပြီဗျသူစပေးရှောင်ဆိုတော့သူကခဏရှောင်သွားတာပေါ့နော်ပြန်နေလို့ရတဲ့အနေထားရှိတယ်ဟိုဟာမိသားစုဝင်တွေကြတော့သူပြန်လာပြီးတော့ဟိုရွာတွေမှာပြန်ဝင်နေကြရတာတချို့ကကြတော့လည်း မလာရဲသေးဘူး။အခုတရနေ့ရက်ထဆောက်အောင်မဲ့ပုံစံမျိုးလေးရှိတယ်။တချို့ကတော့ပြန်နေရမရှိတော့ဘူး။ဟိုအိုးအေးတွေလည်းမရှိတော့ဘူး။အကုန်လုံးမီးရှို့ခါရရဆိုတော့အဲ့လိုမျိုးတွေရှိနေတာဟုတ
်စစ်ကြောင်းထိုးနေတဲ့ကာလအတွင်းမှာအရက်သားနေ140ဝန်းကျင်မီးရှို့ခံရပြီးတော့အဲ့ဒီထက်ကနေ100ကျော်ညောပြင်ကြီးရွာကနေယူနေဖြစ်တယ်လို့စစ်ရှောင်းတွေကိုအခုကြီးပြီးနေတဲ့ဒဝဲခိုင်တပိတ်ကော်မတီကထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်တွေနဲ့ကီယင်မျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေပူးတွဲတိုက်ပွဲဖြစ်ခဲ့တဲ့ဒီကီယင်ပြည်နယ်ကော့ရိတ်မြို့ထဲမှာလည်းနေအလုံး60လောက်မီးလောင်ဆုံးရှုံးခဲ့ပါတယ်လက်နက်ကြီးကြောင့်မီးလောင်တာဖြစ်နိုင်တယ်လို့ပဲရှုံမီးကြောင့်လည်းနေအိမ်တွေမီးလောင်တာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကကော့ရိတ်မြို့အမှတ်5ရပ်ကွက်မှာလူမနေတဲ့နေအိမ်တလုံးကနေစမီးလောင်ပြီးတော့အင်ဂျီ60လောက်ပျက်စီးဆုံးရှုံးသွားတာဖြစ်တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တဦးကပြောပါတယ
်။မြို့ထဲမှာလူတွေအငြင်းဆိုင်လာကြတာလေ။အမှတ်တိုက်ပွဲတွေဖြစ်တယ်။တိုက်ပွဲတွေဖြစ်တော့နေ့စဉ်2နာရီလောက်မှာတိုက်ပွဲနေပါလေ။နေကနေပြီးတော့အရက်ကွက်ပေါ်ဒီကောင်ပေါ်ဒီကောင်တက်နေရောရက်ကွက်ငါပေါ့နော်အဲအဲ့ကနေပြီးတော့အိမ်လုံးကမိဖလောင်မိဖလောင်ကနေပြီးတော့နေရလဲတိုက်တဲ့ချိန်ဖြစ်တော့အိမ်အလုံး60ဆိုပါသွားတယ်အဲဥယျာဉ်ကလုံးဆုံးကျုံးနေဆိုတာလဲသူတို့ကသူတို့ချီးရဆုံးကျုံးမှုပါပဲဟုတ်ကဲ့မရှိချိန်ကြီးကတော့တိုက်ပွဲတော့မကြမ်းတာဖြစ်နေပါလိမ့်မယ
်စစ်ကောင်စီဘက်ကတော့ကော့ဂရိတ်မြို့မှာလူနေအိမ်တွေကိုစစ်ကောင်စီဘက်ကမိရှုဖျက်ဆီးတယ်ဆိုတာကိုမဟုတ်မမှန်တဲ့အကြောင်းညှင်းဆိုထားပါတယ်ရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့မှာလည်းအခုလအစောပိုင်းကလေးကစစ်ကောင်စီရဲ့လက်နက်ကြီးနဲ့လေကြောင်းရန်ကြောင့်ရဲသားထိခိုက်ပြီးတော့နေအိမ်တွေလည်းပျက်စီးဆုံးရှုံးပါလေ။ဒါအပြင်စစ်ကောင်စီတပ်ဆွဲထားတဲ့အနီးဝန်းကျင်မှာရဲသားနေအိမ်တချို့မိရှုဖျက်ဆီးခံလိုက်ရတယ်လို့ဖေခုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တူကပြောပါလေ။
လောကပြစ်စီသားနေရာတော့ဒီ90လောက်ရှိမှဖြစ်နေ။ရဲသားထိခိုက်ရတော့ရှိပါလေ။အဲ့ရတော့ပုံပြရလို့ရှိတယ်မြေသားကြီးကမြေကြီးကတော့ပြည့်စီသွားတော့ဒီမမီးရဆိုလည်းသူတို့ထိုင်နေမြို့ထဲနေပြီးအင်းကြီးဆိုသူတို့ခရီးအားကုန်လုံးမြေသားရှူလိုက်တော့လို့သူတို့ညဉ့်ညာရှင်းကွင်ပေါင်းလို့ဆိုတော့သူအားကုန်လုံးမြေရှူလိုက်လို့အဲ့လို
မန္တလေးတိုင်းမီဒီယာမြို့နယ်ကကြေးရွာတချို့မှာလည်းပြီးခဲ့တဲ့သတင်းပတ်ကလူနေအိမ်တွေမိရှုဖျက်ဆီးခံခဲ့ရပါတယ်။မီဒီယာမြို့နယ်အရှိချမ်းကကြေးရွာတွေကိုစစ်ကောင်စီတပ်တွေအင်အား80ဝန်းကျင်လောက်နဲ့အနီးအနားကကြေးရွာတွေကိုစစ်ချောင်းထိုးဝင်ရောက်ခဲ့တာဖြစ်ပြီးတော့နေအိမ်တွေမိရှုဖျက်ဆီးခံခဲ့ရတယ်လို့ကာကွယ်တပ်ဖွဲ့ဝင်တွေကပြောပါတယ်။မီဒီယာမြို့နယ်ကြီးနယ
်မှာရဲစခန်းရှိတယ်လေ။အဲဒီရဲစခန်းထဲမှာကျွန်တော်တို့အင်အား80ဝန်းကျင်လောက်ကကျွန်တော်တို့ဒီမီဒီယာမြို့နယ်ဒုကြကန်ကျောင်းမော်နီကောပြည်တော်ဒီမှာအင်းနဂါတိချောင်းပေါ့နော်အဲရွာတွေကိုစစ်ကြောင်းလုံးဝင်ရောက်လာတာရှိပါတယ်အဲစစ်ကြောင်းလုံးဝင်ရောက်လာတာရှိတယ်ကျွန်တော်တို့ဒီ9နာရီဝန်းကျင်လောက်မှာတော့သက်သက်သာသာကျောင်းမော်နီကုန်းကြီးရွာပေါ့နော်မော်နီကုန်းကြီးရွာကအင်ဂျီ30လောက်ကိုကျောင်းမရှုဖြစ်သေးတာရှိပါတယ်ပြီးတော့ကျောင်းအင်းနဂါကြီးရွာပေါ့နော်အင်းနဂါကြီးရွာမှာဆိုရင်လည်းသက်သက်သာမရှုဖြစ်သေးတာနေနှလုံးပေါ့နော်နေနှလုံးအဲမှာလည်းမရှုဖြစ်သေးတာရှိပါတယ်ရ
စစ်ကောင်စီတပ်တွေဟာမြေပြင်စိုးမိုးမှုအားနည်းလာချိန်မှာကာကွယ်ရေးအဖွဲ့တွေရှိရာဘက်ကိုမှန်းဆပြီးတော့ကြေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းတိုက်ခိုက်မှုတွေပိုးပြီးတော့လှုပ်လာတယ်လို့ဒေသခံတွေကပြောပါတယ်။နှစ်ဖက်တိုက်ပွဲအတွက်မှာစစ်ကောင်စီဘက်ကပစ်လိုက်တဲ့လက်နက်ကြီးတန်းကြောင့်အရက်သားလူနေအိမ်တွေပျက်စီးရသလိုပဲကြေးရွာတွေဝင်ပြီးတော့နေမီးရှင်းလင်းရေးလှုပ်ဆောင်မှုတွေကြောင့်လည်းလူနေအိမ်တွေမိရှုခါရတဲ့ဖြစ်စဉ်ကဇက်တိုက်ဆူသလိုပဲရှိနေတယ်လို့ဒေသတွင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကရောဒေသခံတွေနဲ့စစ်ရှောင်းကူညီရေးအဖွဲ့တွေဘက်ကလည်းပြောဆိုကြပါတယ်။စစ်ကောင်စီဘက်ကတော့လူနေအိမ်တွေကိုမိရှုတယ်ဆိုတဲ့ဆွဆွက်ချက်တွေဟာမဟုတ်မမှန်ဘူးဆိုပြီးတော့ရံဖန်ရံခါသိမ်းထုတ်ပြန်လို့ရှိပါတယ်။စီပီပီကရီအရှိန်မြင့်လာတဲ့အမျှပဲအရသာထိခိုက်မှုတွေအရသာနေရင်ဆူရှုံမှုတွေကြီးလာနေသလိုတစ်ဖက်မှာလည်းစစ်ပီးဒုက္ခသည်တွေဖို့ကအခြေအနေတွေပြန်ပြီးတော့တည်ငြိမ်လာရင်တော့မှနေရင်ပြန်စရာနေစရာအိမ်ပျောက်ဆုံးတဲ့အခြေအနေတွေကြုံနေရပြီဆိုတဲ့အကြောင်းဒီသတင်းပတ်သတင်းတော်မှတ်စုအစီအစဉ်မှာတင်ဆက်လိုက်ပါရခင်ဗျာကျွန်တော်သားညူပ
ါမြန်မာနိုင်ငံချောင်းတိုက်ပွဲတွေကြောင့်နေဆက်ကုံသွေးရေးမှာအဟံအတားဖြစ်ကုံသွေးမှုပမာဏလည်းချဆင်းသွားပါတယ်။ကုံသွေးရေးလမ်းကြောင်းလည်းပြောင်းသွားပြီးအခွန်ကောက်နဲ့ဒေယူပို့ဆောင်ရေးဈေးစကလည်းကြီးမြင့်သွားပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာရှင်
ရှမ်းပြည်နယ်မြောက်ပိုင်းဒီကျော်တိုက်ပွဲတွေကြောင့်ပြုံနေဆက်ကုံသွေးရေးကရှမ်းပြည်အရှိပိုင်းလမ်းကြောင်းကိုပြောင်းလဲသွားပါတယ်။အရင်ကမူဆင်နေဆက်ကုံသွေးရေးလမ်းကြောင်းကခုတော့ရှမ်းပြည်အရှိပိုင်းကျိုင်းတုံမိုင်းလာလမ်းကြောင်းကနေကုံသွေးရေးဖြစ်ထွန်းလာတယ်လို့တောင်သူတူက VOA ကိုပြောပါတယ်
။အဲမူဆင်လမ်းကြောင်းကတော့သူကကျိုင်းတုံမိုင်းလာမှန်းကိုတန်ဖိုးပြုကြတယ်။သူကစားသွားတယ်၊ဒီကတော့ကမဟုတ်ဘူးခါခါပြေးသွားတယ်။အဲဒီလိုပြေးသွားတယ်
这看木色蓝墙啊，工作一切，像西班工作一马，得有不少也是一些个不雅拉的路，啊，看我高高嘞，细拉拉脚，一些不嘛那在工作一马路内木路嘞，在表出路途里呢，得有不少也弄安深度个表白嘞。大片密码是高兴的生苗起在大人大人的改革会议中别开也是不多督察的数据没大部分的设备了骗你家是批发的台内密码家这个工作也能找批的阿夏人马进马来楼中也找公司得有不少也对来这了东农也骗你的路台起在公司不少也弄安心无所那个地位股票发的
南疆民兵不少也了，目前他的阿夏，两万的羊奴阿夏两百一百家了，那个我拉了开开的家，这西部那地方也得加了不？也是要到多少家的？咱们刚刚了那，我以前在国内啥都缺乏了，假如这超过国内，然后呢，你家里人家不理啊，晓得嘞？南疆那了，阿里就那说的，每到两万的家里不人那个了，你这两年是啥子不？哎，阿些人嘛都抓了不要的，然后我那边开开开开都抓你家了，我看。阿些人嘛，你一分钟个咯，一个不能叫我们来干机的抓嘞，抓过必须得过来来变嘞，比如公家机嘞，再大嘞不？啊，苦啊，干里的干机，因为那干机的抓了不要，现在抓过叫做安在龙干里，比如你不如帮助干牛的来过来知道。一起来对比哦，对路没下过。他妈家里的呢，啊，从东里的对路也没下过，从俺东老村家里的也比比着，哎呦，那好的也没好，那好东老的偏给俺的，你他做的多，哎呦，真的假的不？
阿夏老妈去过东平南营咯，家里的东南那叫，工作也干，年三天也没洗白面，苦了龙城一七年呀，南航过东平亚那叫。工作一你贵多的路嘞，不少那个非为股票吧的。
东西不然的，我给这道里头要多的，要多的就来跟那表示路，他当工地吧，叫到沿家来看，叫到那布家到的，那家车都把都东工给清理了，恁那爸爸在布多的，比如的一个就在都把都按照表里布来看，叫到咱们沿家了，布来布家嘞，分那布家了，恁那这个把。今天我听到南疆讲的吧的，比如有李家西地的嘞，在大疆的吧没听到吧呗。今天我李昌边嘛咯，那个部门老吧呗，咱们二姨妈这边前嘛就赶紧那啥去吧了。
你们那个瑞安在表出路独立，你那罗太南安古店铺那也对。现在庙里南疆呢，大起来南疆那苦西个也看呢。啊，苦了大起来南疆古他几个都没吃饭的。他把地在表出路店铺都都个表一个苦路表饭的。
那路出关呢，大概比较工作南疆了嘛，比较方便。那是那时候在工作南疆了，长过哎，怎么如果开了比较差不了，出不得。怎么说？你南疆呗，怎么不了？但是买个空气啊，人家你看了，南疆的空气嘞，不是嘛？南疆那个鸟不南疆的
，OK，
直接南疆嘛的，它直接南疆的，但是鸟不南疆的了，直接的话，最高的，它直接南疆了，太方便了。怎么说？它空气直接的不嘛？南疆标准也是嘛，对吧？它不热一点，然后最佳的南疆的不热的嘛。 今年么刚一年的家呀了，今年刚一年多家呀了不？他一年再过一年的家呀的钱家了，然后龙安里来看那一年他了不？哎呦，炒股股来来好啊！家里的一把家里的多路什么别物，来来么高哩？哎呦，南疆来办的，比如的家里的呀，你再过半年做一年，做个零零零零多路别呀了，么多路的钱了吧呗？听到了？如果你能一直都对着南门来，咱们一路公安全部来 တော်တော်မလွယ်လေးဖြစ်နေတာပါပဲခင်ဗျ။
ရှခိုင်းပြည်နယ်ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေတာကြောင့်ကုန်သွယ်ရေးမှာအဟန့်အတားဖြစ်နေပါတယ်။ပေယူပို့ဆောင်ရေးလုပ်ငန်းရှင်တွေအနေနဲ့လည်းလုံခြုံရေးကြောင့်လမ်းခီးမှာအခက်အခဲဖြစ်ကြန့်ကြာတာမျိုးကြုံရသလိုပဲ73စီလိုတလောက်အလွယ်တကူဝယ်ယူမရတဲ့အခြေအနေမျိုးတွေလည်းရှိကြောင်း VOA ကပြောကြပါတယ်ရှင
်။အပတ်စဉ်စီးပွားရေးအစီအစဉ်မှာရှင်အခုတော့လူမှုရှုခင်းအစီအစဉ်ကိုထုတ်လွှင့်มาဖြစ်ပါတယ်။အမေရိကန်မှာရုံးတွေဆေးရုံဆေးခန်းတွေတွားရင်စကပြန်လူသူတွေအနေနဲ့ဘာတွေတည်ထားတင်ပါတယ်။ကျန်းမာရေးဆန်ရစကပြန်ဂျီနာကိုမဆွေမြတ်မွန်ကမေးမြန်းပြီးလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာဒီအစိုးရရုံးတွေဆေးရုံဆေးခန်းတွေနဲ့ဆက်သွယ်စကားပြောရတဲ့အခါမှာဘာသာစကားအခက်အခဲရှိသူတွေအတွက်အခမဲ့ဘာသာပြန်ဝင်စားမှုကိုပေးပါတယ်။ကိုယ်နဲ့အကျွမ်းဝင်တဲ့အသုံးနှုန်းတွေအတွက်ဒီမြန်မာအပါအဝင်ကျွမ်းကျင်တဲ့စကားပြန်တွေကဘာသာစကားမျိုးစုံနဲ့ဘာသာပြန်ပေးကြတာပါ။အဲ့လိုမျိုးဘာသာပြန်ပေးရတဲ့အခါမှာဒီစကားပြန်ချိဝတ်တဲ့အနည်းအကန့်အသတ်တွေရှိတာကြောင့်ပို့ပြီးတော့နားလည်သဘောပေါက်အောင်လို့ဖြည့်ပြောလို့မရတာမျိုးတွေရှိပါတယ်။အဲ့ဒါကြောင့်မြန်မာຫນွေဘွားစကားပြတ်တချို့ကဒီဘာသာစကားအခက်အခဲရှိသူတွေတိတိတယ်လို့ထင်တဲ့အကြောင်းအရာလေးတွေကိုဗီဒီယိုတိုလေးတွေလုပ်ပြီးတော့ American Burmese Interpreters Association ရဲ့ Facebook page မှာစာပြီးတော့တင်ပေးနေပါတယ်။အဲ့ဒါကြောင့်အဲ့ဒီ Brahita ဖွဲ့ကဒီကျမရေးဆိုင်ရာစကားပြတ်တယောက်ဖြစ်တဲ့ Gina ကိုဒီဘာသာပြန်ရတဲ့အခါမှာဘယ်လိုမျိုးစိန်ခေါ်မှုတွေရှိသလဲဆိုတာကိုမေးကြည့်ထားပါတယ်။
ကျမကတော့အခုဒီကျမရေးဆိုင်ရာစကားပြန်လုပ်သက်ပေါ့နော်12နှစ်ကျော်ရှိပါပြီအဲ့တော့ဒီတွေ့ကြုံခဲ့ရတဲ့လုပ်သက်12နှစ်အတွင်းမှာကိုညီမတီသားလူနာတွေဆေးရုံဆေးခန်းသွားတဲ့အခါလိုမျိုးမှာဒီစနစ်နဲ့အကျွမ်းတဝင်မရှိတဲ့အခါကျတော့သူတို့မှာခက်ခဲမှုလေးတွေကိုတွေ့ရတယ်အဲ့လိုခက်ခဲမှုလေးတွေကြောင့်ဟိုကြားတဲ့ရတိုက်တဲ့ကုသမှုလေးတွေမှာအကုန်လုံးပြည့်ပြည့်ဝဝမရတာမျိုးလေးတွေအခက်အခဲလေးတွေတွေ့ကြုံရပါတယ်
ဆိုတော့အဲ့ဒါကဘယ်လိုအကြောင်းဖြစ်တာလဲဆိုတာလဲဆက်ပြရှင်းပြပါပါဆိုတော့ဟိုနားလည်ထားတာတော့ဒီစကားပြန်တွေမှာလဲသူတို့ဒီစကားပြန်တွေအနေနဲ့လောက်ရတယ်ပြောတင်လို့ရတယ်ပြောလို့မရဘူးဆိုတော့ဒီဟိုကန့်သက်ချက်တွေပေါ့လေစကားပြန်ကျင့်ဝတ်တွေရှိရဆိုတော့အဲ့ဒီဟာတွေကိုလည်းရှင်းပြပါလားရှင
်စကားပြန်တွေရဲ့ကျင့်ဝတ်မှာကြတော့ကိုတို့ကကျေးဇူးပြောခွင့်မရှိဘူးထိန်ချန်ထားလို့မရဘူးဒီအကြမ်းမြင်ခြုံငုံပြီးပြောလိုက်လို့မရဘူးဤသည်မရွေးပြန်ပြောပြရတယ်အဲ့တော့လူနာပြောတဲ့အတိုင်းဆရာဝန်ကိုပြောရတယ်ဆရာဝန်ပြောတဲ့အတိုင်းလူနာကိုပြန်ပြောရတယ်ကိုတို့ကဒီပေါင်းကူတရားအနေနဲ့ပဲလုပ်ခွင့်ရှိတယ်ကိုယ့်ရဲ့ဒီဖြည့်ဆွက်ပြီးပြောချင်တာတွေပို့ပြီးထပ်ပြီးရှင်းပြချင်တာတို့အဲ့လိုမျိုးဝင်ရောက်ဆွတ်ဖက်ခွင့်မရှိဘူးပေါ့နော်အဲ့ဒါစကားပြန်နေရဲ့ကျင့်ဝတ်ပေါ့
ဆိုတော့အဲ့လိုမျိုးကျင့်ဝတ်နဲ့ညီပေါ့နော်ဒီလိုကန့်သက်ချက်တွေစောစောကပြောသူဖြည့်ဆွက်ပြီးပြောလို့မရတဲ့ခါကျတော့အထူးသဖြင့်ပေါ့နော်ဒီကျမ်းမာရေးဆိုင်ရာအကြောင်းအရာတွေကိုဘာသာပြန်ပြောပြရတဲ့ခါမှာဒီအင်္ဂလိပ်စကားနားလည်တဲ့သူတွေဆိုရင်တော့မှဒီဆေးဘက်ဆိုင်ရာအသုံးနှုန်းတွေအတွက်ကဟိုနားလည်ဖို့အခက်အခဲရှိရလေဆိုတော့ဟိုအင်္ဂလိပ်စကားအားနည်းတဲ့နားမလည်နိုင်တဲ့သူမျိုးတွေကိုဟိုတစ်ဖက်သူပေါ့နော်နားလည်အောင်ရှင်းပြတဲ့အခါမှာရောဘယ်လိုမျိုးအခက်အခဲတွေကြုံရတယ်ဆိုတော့ရှင်းပြပါလားရှင
်ဥပမာဒီဆေးတွေကိုဒီလိုတောက်လိုက်ဆိုရင်လူနာအနေနဲ့ကကိုယ်ပြန်မမေးဘူးဆိုတော့ပြန်မမေးရင်လူနာနားလည်လားနားမလည်လားမသိဘူးမသိပေမဲ့ကိုကဟိုနားမလည်ပြန်မေးပါဆိုတာမျိုးလောက်ကိုခင်ပေးတဲ့သဘောလောက်ပဲလုပ်လို့ရပါမယ်။လူနာကဟုတ်ကဲ့ဆိုပြီးပြောလိုက်ပြီးပြီဆိုရင်ဒါပြီးသွားပြီ။အဲ့တော့သူတကယ်နားလည်လားနားမလည်လားကိုမသိနိုင်ဘူး။အဲ့လိုမျိုးဆိုလို့ရှိရင်ဥပမာဒီဆေးရည်ပါတွေဆိုလို့ရှိရင်ဟိုဒီလို ibuprofen Tylenol ကိုတစ်လှည့်စီတောက်ပါတို့ဒီလိုတွဲတောက်ပါတို့အဲ့ instruction တွေကတချို့ဆေးခန်းတွေကလည်းအရန်ရှင်းပြတယ်။ဒါကြတော့လေဒီဆရာဝန်သူနာပြုဟို nurse practitioner တူတူယောက်စီပေါ်မှာပဲမှုတည်တယ်တချို့ကြတော့လည်းအရန်ကိုရှင်းပြတာရှိတယ်တချို့ကြတော့လည်းဟိုဒါတည်ပြီးသားပဲဆိုပြီးတော့မရှင်းပြတာမျိုးရှိတယ်ဒီအစဉ်အပြေဆုံးဆေးကုသမှုရဖို့အတွက်ကစကားပြန်ကြီးပဲတော်နေလို့လည်းမရဘူးဆရာဝန်ကြီးပဲအားကုတတ်နေလည်းမရဘူးလူနာလည်းအဓိကအရေးကြီးတယ်ဖို့ခနောက်ဆိုင်လိုမျိုးပေါ့နော်လူနာပြောတာကိုလုံးစေးပတ်စေးပြောနိုင်ရင်စကားပြန်အနေနဲ့ကဒီလုံးစေးပတ်စေးကိုဆရာဝန်ကိုကသတင်းပို့ပေးနိုင်တယ် အော်ဆရာဝန်ပြန်ရှင်းပြတဲ့ဟာကိုလေကိုကလူနာကိုမချွေးမချံပြန်ပြီးပြောပေးနိုင်တယ်။အဲ့လိုမျိုးဆိုတော့ဒါ၃ဦး၃ဖက်ပေါ့နော်။လူနာကလည်းကိုယ့်ရဲ့ဒီကိုဘာယောဂါလေးတွေဖြစ်တယ်၊ဘာဆေးလေးတွေတောက်တယ်စသဖြင့်အဲ့လိုတိတိကျကျပြောပေးနိုင်လေ။ဆရာဝန်ဘက်ကလည်းကုသမှုဝန်ဆောင်မှုကုသမှုပေးရတာအကောင်းဆုံးဖြစ်လေ။သကပြန်အနေနဲ့ကလည်းကိုယ့်ရဲ့ဒီဝန်ဆောင်မှုအနေနဲ့ဆောင်ရွက်ပေးရတာအရန်အဆင်ပြေတာပေါ့နော်အချိန်မလင့်ဘူ
းဟုတ်ဆိုတော့အခုအရာကြောင့်ပေါ့နော်ဒီဂျီနာရဲ့ဒီ American Burmese Interpreters Association ကနေပြီးတော့မှအဲ့လိုမျိုးတည်တင်တဲ့အကြောင်းချက်ကလေးတွေကိုခေါင်းစဉ်မျိုးစုံနဲ့ဗီဒီယိုတိုလေးတွေစပြီးတော့တင်ပေးနေတာတွေ့ပါတယ်ဆိုတော့အဲ့လိုတင်ပေးဖြစ်တဲ့အကြောင်းကိုလည်းရှင်းပြပေးပါပါချက
်လောက်ခဲ့တဲ့သတ္တန်တစ်လျှောက်မှာပေါ့နော်ဒီလူနာလည်းဒီလိုပြဿနာမျိုးဖြစ်တယ်နောက်လူနာလာလည်းအလားတူပြဿနာပဲဖြစ်တော့ကိုယ့်ရဲ့စိတ်ထဲမှာတော့အော်ဒီလိုဘလို့ရှင်းပြရင်ကောင်းမလဲမသိဘူးလလန်းမိသလောက်တော့ကိုရှင်းပြနေတာပေါ့နော်ဒါပေမဲ့ဒီလို Facebook ပေါ်မှာ page လုပ်တာတို့ဒီ video လုပ်တာတို့စာရေးတာတို့လည်းမလုပ်ဖြစ်ဘူးအဲ့လိုနဲ့ပဲတဖြည်းဖြည်းဖြစ်လာပြီးတော့ဒီအခုဟိုအောင်ရဲ့ idea ပေါ့နော်ဒီလုံဖို့ကင်ဘက်တယောက်ကဟိုဒီလိုမျိုးတွေဆိုရင်တော့အဆင်ပြေမယ်ဟို page တစ်ခုလေးလောက်အောင်စိတ်ဝင်စားမှုရှိလားဆိုတော့အဲအဲ့ဒါဆိုလို့ရှိရင်တော့ကိုယ်လည်းစိတ်ဝင်စားတယ်အားဖြည့်မယ်ဆိုပြီးတော့ဟောအကုန်လုံးကဟို full time နေလဲလုပ်နေကြရဲဆိုတော့ကိုယ်ရိုးရဲ့အားလက်တဲ့အချိန်လေးတွေမှာပေါ့နော်တက်နိုင်သလောက်ဒီ video လေးတွေဟောရိုက်စာလေးတွေရေး editing လေးတွေလုပ်ပြီးတော့သိသင့်တာလေးတွေပေါ့ကိုတို့ဆေးရုံဆေးကန်းနေမှာရှင်းပြခွင့်မရလိုက်ပဲနဲ့လစ်ဟာနေတဲ့အကွက်ကလေးတွေကိုဖြည့်ပေးတဲ့သဘောပါ
ဆိုတော့အခုအမေရိကန်ပြည်ထောင်စုမှာဂျီနာကဒီစကပြလုံးသက်12နှစ်ရှိတဲ့ကိုယ့်ရဲ့ဟိုတတဟိုအတွေ့အကြုံရှိသူတယောက်အနေနဲ့ပေါ့နော်အဲ့လိုမျိုးစကပြဝန်ဆောင်မှုလိုတဲ့သူတွေအနေနဲ့အထူးကဘာအရေးကြီးဆုံးသိထားသင့်တယ်လို့ရောအကြံပြုချင်ပါလေရှင
်။ကျန်းမာရေးစကပြတွေကိုအသုံးပြုပါဆေးရုံဆေးကန်းနေသည့်အခမဲ့ကိုပေးပါတယ်ဒါဥပဒေအရလည်းလူနာတယောက်ရဲ့ရပိုင်ခွင့်ကိုဖြစ်တယ်။နောက်တစ်ခုကဒီကျမတို့ကျန်းမာရေးစကပြဖြစ်ဖို့ဆိုတာကတင်နန်းတွေအများကြီးတက်ရတယ်စာရီအများကြီးကျက်ရတယ်စာမွေးတွေဖြည့်ရတယ်စာမွေးတွေအောင်ပြီးဆိုတော့မှတို့ကဒါကတော့ဖြင့် qualified စကပြန် certified စကပြန်စသဖြင့်ပေါ့နော်ကိုဖြည့်တဲ့စာမွေးတွေပုံမှန်မူတည်ပြီးတော့အဲ့လိုလုတ်ခွင့်တရားဝင်လုတ်ခွင့်ရှိတာပေါ့အဲ့တော့နားမလည်မချင်းမေးပါစကပြန်တွေဖြည့်ပါမယ်စကပြန်တွေဘာသာဟိုကိုကနားမလည်မချင်းဖြစ်နေတယ်ဆိုတဲ့ဟာကိုဆရာဝန်လည်းသိစေရမယ်ဆရာဝန်ပြောတဲ့အတိုင်းကိုလည်းလူနာကိုဘာသာပြန်ပေးရမယ်ဒါကျမတို့ရဲ့ဒီအလုပ်ပေါ့နော်ကိုတို့ရဲ့အလုပ်ကဒါပေါင်းကူတရားအနေနဲ့ဆိုတော့ဝန်ဆောင်မှုကပေးပါတယ်လူနာတွေဘက်ကမေးဖို့ပဲလိုတာပါအဲ့တော့ဆရာဝန်တွေကလည်းအရန်ရှင်းပြခြင်းပါတယ်အဲ့တော့မမေးရင်တို့မဖြေနိုင်ဘူးအဲ့ဒီအတွက်မေးပါအာမနာပါနဲ့ကို့အခြေအနေကိုကိုဟိုသိအောင်လုပ်ပါကို့ကျမ်းမာရေးကိုဂရုစိုက်နိုင်အောင်ပေါ့နော်
ကျမရေးဆရာစကပြန်ဂျီနာဖြစ်ပါရဲ့ရှင်စကပြန်တွင်အနေနဲ့ဒီချင်းဝဲကြောင့်အပိုဖြစ်ဘာသာပြန်လို့မရတဲ့အတွက်တစ်ခါတလေမှတိသိတဲ့အကြောင်းချက်တွေကိုအပြည့်အဝရှင်းပြခွင့်မရတာမျိုးကသူတို့အတွက်အဓိကစိန်ခေါ်မှုဖြစ်တယ်လို့ပြောပါရဲ့ရှင်ကျမဆုပြန်ပါပ
ါမတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါမန္တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ Brunei နိုင်ငံကတော်ဝင်မင်းသား Abdul Martin မင်္ဂလာဆောင်သွားပါပြီ။ကဘာမှာအအောင်မြင်ဆုံးအမှုပညာရှင်တစ်ဦးဖြစ်တဲ့ American Pop ဆိုတော့ Taylor Swift ဟာ2024I Heart Radio ဂီတအစုချင်းမြန်ဖွဲ့အတွက်စုနေရ၉ခုအတွက်ဇဂါဒင်တစ်ကျူရွေးချယ်ခံထားရပါတယ်။ဒီလိုအမှုပညာသတင်းတူတွေကိုတက်တန့်ရောက်သတင်းလွှာမှာမတ်အေးတန်နာကျော်တင်ဆက်ထားပါတယ်ရှင
်။ I ရှဒေသကတောင်ဝင်မိသားစုတွေမှာနာမည်အကြီးဆုံးလူသိအများဆုံးသူတွေကတအုပ်ဖြစ်တဲ့ဘရူနိုင်းနိုင်ငံကတောင်ဝင်မင်းသားအဗ်ဒူမာဒင်မင်္ဂလာဆောင်သွားခဲ့ပါတယ်။သူ့ရဲ့ဇနီးလောင်းနဲ့ထိန်းများလက်ထပ်ပွဲကို၁၀ရက်ကြာကျင်းပတာဖြစ်ပါတယ်။အသက်32နှစ်အရွယ်တော်ဝင်မင်းသားမာတင်ကအာရှမှာအမျိုးသမီးတွေအတွက်စိတ်ကူးယဉ်ကျေးရာအကောင်းဆုံးအိမ်တော်ဘက်တစ်ဦးဖြစ်တယ်လို့သတ်မှတ်ခံရတဲ့သူပါ။သူလက်ထပ်လိုက်တဲ့ဇနီးကတော့ Brunei Sultan ဘုရင်ရဲ့အထူးကျန်ပေးဖြစ်သူရဲ့မိမ Anisha Roxna Iza Khalifah ပါ။ဇန်နဝါရီလ14ရက်နေ့တနင်္ဂနွေနေ့ကကျင်းပတဲ့မင်္ဂလာခန်းအပီးမှာတော့သူတို့ဇနီးမောင်နဲ့ဘန္နာစာရီဘဂဝဲမျိုးတော်ရဲ့လမ်းတွေကိုတော်ဝင်မော်တော်ယာဉ်တန်းနဲ့လှည့်လည်ပြီးတော့ပြည်သူတွေကိုနှုတ်ဆက်ခဲ့ပါတယ်။ဇန်နဝါရီလ17ရက်နေ့ကြာသာရေးနေ့ကလေးကဘလီမာဘာသာရေးထုံးတဲ့ဆီလာနဲ့လက်ထပ်ခဲ့ပါတယ်။မင်းသားမာတင်ကဆူတန်ဘီရင်ရဲ့အသားသမီးတွေထဲမှာ10ဦးမြောက်ရင်သွေးဖြစ်ပြီးတော့တားယောက်ျား4တွေထဲမှာဆိုရင်တော့4ဦးမြောက်ဖြစ်ပါတယ်။ခမီးတော်ဘီရင်ကြီးကကမ္ဘာအချမ်းသာဆုံးစီးရင်ဝင်တူဖြစ်ပြီးတော့မင်းသားမာတင်ကတော့ဘီရင်အရိုက်အရာကိုဆက်ခံနိုင်တဲ့သူတွေထဲမှာ6ဦးမြောက်နေရာမှာရှိတာပါ။သူကအခုနှစ်ပိုင်းတွေဒီမှာပိုထင်ရှားလာတာကတော့တိုင်းပြည်အတွက်တန်ရင်းတမန်ခင်လုပ်ငန်းတာဝန်တွေကိုဖားခင်ဖြစ်သူနဲ့အတူလိုက်ပါဆောင်ရွက်လို့ဖြစ်ပါတယ်။ကမ္ဘာမှာအအောင်မြင်ဆုံးအနုပညာရှင်တူဖြစ်တဲ့ American Pop ဆိုတော့ Taylor Swift ဟာ2024 I Heart Radio ဂီတာဆုချီးမြှင့်ပွဲအတွက်ဆုနေရာ၉ခုစကားတင်တစ်ကြိုရွေးချယ်ခံထားရပါတယ်။သူ့ရဲ့နောက်မှာတော့ Jelly Roll 21 Savage ဆုရှိဆုစီအတွက်စကားတင်ရွေးခံထားရပြီးတော့ Olivia Rodrigo ကတော့ဆု၆ဆုအတွက်တစ်ကြိုရွေးခံထားရပါတယ်။I Heart Radio Guitar ဆုချီးမြှင့်ပွဲကတနေ့လုံးသူတို့ Radio Line တွေနဲ့သူတို့ရဲ့ Radio Application တွေမှာအဖွင့်ပေးရတဲ့သချင်းတွေဆိုတဲ့အဆိုတော်တွေကိုခုံပြူတဲ့အနေနဲ့ချီးမြှင့်တဲ့ဆုဖြစ်ပါတယ်။ပေးသက်တွေကမဲပေးလို့ရပြီးတော့အကောင်းဆုံးသချင်းစာသာအကောင်းဆုံး Guitar Video အများဆုံးအားပေးဆုံးလူထုပရိသတ်ရှိသူလူမှုကွန်ရက်ပေါ်မှာလူကြိုက်များသူ Guitar Key အကောင်းဆုံးဓာတ်ပုံဆရာတနေ့အတွင်းမှာ TikTok ပေါ်ကလူကြိုက်အများဆုံးတချင်းအကြိုက်ဆုံးဂီတာခီးစတိုင်တို့အပြင်စုမျိုးစားတဲ့နှစ်ခုဖြစ်တဲ့ဖန်သားပြင်ပေါ်ကအကြိုက်ဆုံးတချင်းအကြိုက်ဆုံးမိတ်ဆက်တေးအယ်ဘမ်တို့ဖြစ်ပါတယ် iheartradio.com/awards ရဲ့လိမ့်စာမှာစတင်ပြီးမဲပေးလို့ရပါတယ်မလ25ရက်နေ့ညတကောင်မတိုင်းမီ10မိနစ်ည17:59အထိဖွင့်ထားပေးမှာပါတင်တဲ့အတွက်စုခုနှမျိုးအစ်စ်ပါလာတာပါအစ်စ်ပါတဲ့ထဲမှာကိုရီးယား K-pop ဂီတာလည်းပါပြီးတော့ K-pop အနုပညာရှင်စုနဲ့ K-pop အကောင်ဆုံးတင်အကောင်ဆုံး K-pop အနုပညာရှင်တင်စုတို့ဖြစ်ပါတယ်တနည်းတော့အကောင်ဆုံးတင်စုအတွက် Taylor Swift ဆိုထားတဲ့ Cruel Summer တချင်က Rihanna နဲ့ Selena Gomez နှစ်ယောက်တည်းတင်စုတဲ့ Calm Down နောက်တော့ Metro Boomin Weekend နဲ့ 21 Savage တို့ရဲ့ Creeping ဆိုတဲ့တချင် Dua Lipa ရဲ့ Dance the Night ပြော Tracy Chapman တချင်ကိုပြန်ပြီးတော့တိစုထားပြီးတော့ဆုလဲရထားဖြစ်တဲ့ Luke Combo ရဲ့ First Car နောက်ပြီးတော့ Sora Miley Cyrus ရဲ့ Flowers Kill Bill Morgan Wallen ရဲ့ Last Night Doja Cat ရဲ့ Paint the Town Red နဲ့ Olivia Rodrigo ရဲ့ Vampire ဆိုတဲ့တချင်တွေကိုစကားတင်ရေးထားပါတယ်ဆူပီဝဲအခမ်းအနားကိုတော့ Los Angeles မြို့မှာတည်ရှိတဲ့ Dolby Theater ကနေပြီးတော့ Avila Theater နဲ့ည8နာရီမှာ Fox ရုပ်သံလိုင်းကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပြသမှာပါ။ American ပြည်အောင်စုတွင်မှာရှင်တော့ iHeart Radio Line နေနဲ့ Online တွေမှာရှင်တဲ့သူတို့ရဲ့ Application ကနေပြီးတော့ဓာတ်ရိုက်နားဆင်လို့ရပါတယ်ရှင်
။တွင်မှာဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးအကြံပြုလိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ပြမှာဖြစ်ပါတယ်။ဂျော်ဒန်နိုင်ငံမှာအမေရိကန်တပ်သား၃ယောက်ဒရုန်းယာဉ်နဲ့တိုက်ခိုက်ခံရမှုကြောင့်သေဆုံးသွားခဲ့တာနဲ့ပတ်သက်ပြီးအကျိုးဆက်ကြီးမားမဲ့တုံ့ပြန်မှုမျိုးနဲ့တုံ့ပြန်ဖို့အမေရိကန်ကစီစဉ်နေတယ်လို့သမ္မတအင်ပြူရောကတင်းလာနေမှာပြောဆိုလိုက်ပါတယ်။ဆီးရီးယားနယ်စပ်အနီးဂျော်ဒန်အရှေ့မြောက်ပိုင်းကအမေရိကန်စစ်သားတွေနေထိုင်ရာနေရာကိုတိုက်ခိုက်ခဲ့တာမှာစစ်သား34ယောက်လည်းဒဏ်ရာရရှိခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်အပေါ်ထိခိုက်နိုင်ခြင်းအချင်းပြဲချဆမှုလူ့အခွင့်အရေးနဲ့လူ့သမားအခွင့်အရေးချိုးဖောက်မှုတွေအပြင်းမိနိုင်ခြင်းကိုစီးပွားရေးလုပ်ငန်းတွေနဲ့လုပ်ငန်းရှင်တွေသတိပြုစဉ်းစားနိုင်မှုအတွက်နောက်ဆက်တွဲအကြံပြုစာလွှာကိုအမေရိကန်အစိုးရကတင်းနှင်းလာနေမှာထုတ်ပြန်လိုက်ပါတယ် အမေရိကန်ကွန်ဂရက်စ်လွှတ်တော်နိုင်ငံခြားရေးရာဆက်ကော်မတီဥက္ကဋ္ဌခရစ်စမစ်ကလက်ခံကျင့်ပတဲ့မြန်မာပြည်ကလူနည်းစုခရစ်ယာန်ဘာသာဝင်တွေဖိနှိပ်ခရမှုတိုးလာတဲ့အခြေအနေအစဉ်ခံစားတင်သွင်းတဲ့ပွဲမှာမြန်မာအရေးနှစ်ဆတိုးလှုပ်ဖို့ကိုကွန်ဂရက်စ်အမတ်ခရစ်စမစ်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံဟာ2024ခုနှစ်မှာခရီးယံဘာသာဝင်တွေကိုယုံကြည်ရာကိုယ်ွယ်ဝတ်ပြုဖို့အတွက်အခက်အခဲဆုံးဖြစ်လာနေတဲ့ကမ္ဘာနိုင်ငံ50ဆင်းမှာရှိနေတဲ့အခြေအနေကိုတင်းနှင်းလာနေကတင်သွင်းမှုမှာဖော်ပြထားပါတယ်။မြမအချက်တဲကိုဖြည့်ရှင်းရမှာအလုံးသဘောတူထားချက်၅ရအကောင့်ထဲပေါ်အောင်ဆက်လက်တွန်းအားပေးဖို့အာဆီယံဖွဲ့ဝင်တွေကဆက်လက်ကိုက်ဆွဲထားတဲ့အတွက်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကဝမ်မြောက်ဝမ်းသာကြိုဆိုကြောင်းအင်ဒိုနီးရှားနိုင်ငံပိုင်သတင်းဌာနကဖော်ပြထားပါတယ်ရှင်။နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပါတယ်ညပိုင်း9နာရီခန့်နဲ့10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925.32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOE ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါ